Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်ဩဂုတ်လ14ရက်ဗုဒ္ဓပူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့ line meter 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။ဗုဒ္ဓဖူးညရဲ့အစီအစဉ်မှုကကျမစွန်မမ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်။ကျမခင်လေးပါဒီညလက်ထိတ်တန်းရသတင်းတွေကိုမဆွန်မနဲ့တူတင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ရုရှားပိုင်းဘဲဂရော့ဒေသကိုအရေးပေါ်အခြေအနေကြီးညာလိုက်ရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့တိုက်ခိုက်မှုတွေကိုစန့်ကျင်ကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။ထိုင်းဝန်ကြီးချုပ်စတတာဝီစင်ယာရုကနေနှုတ်ထွက်လိုက်ရပါပြီဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညအတွက်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲ၊ကွားနဲ့မြောက်ပိုင်းကမောင်းတော့မှာတော့စစ်ကောင်စီနဲ့အေအေတို့ကြားမှာတိုက်ပွဲတွေကအတော်လေးပြင်းထန်နေပါတယ်
။ကွားကတော့ကြားရတာဘာညာတော့မရှိသေးဘူးကျင်။ဒါမှနီးရောနီးလာရောတိတ်ကလေးကြော်လာပြီးစိုးနေကြပေါ့ဒေသခံတွေကတော့အားကြောင့်ခြောက်နိုင်တဲ့လူတွေကတော့ခြောက်သွားကြပြီပေါ့။
ရခိုင်ဘက်ကစီရဲအခြေအနေနဲ့အတူကချင်ပြည်နယ်ကြောက်စိမ့်ထွက်တဲ့ဖားကန့်ဘက်မှာလည်းစစ်ကောင်စီရဲ့စခန်းတချို့ကို KIA နဲ့ပူးပေါင်းတပ်တွေထိုးစစ်ဆင်ပြီးတိုက်ခိုက်နေပါတယ်။ဒီလိုမျိုးမြန်မာနိုင်ငံတဝက်စီရဲပြည်ပခါတွေပြင်းထန်လာနေတဲ့အချိန်တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီမြန်မာနိုင်ငံကိုလာရောက်တာကတော့ငြိမ်းချမ်းရေးဆွေးနွေးဖို့ဖိအားပေးတာဖြစ်နိုင်တယ်ဆိုတဲ့အကဲခတ်တွေရဲ့သုံးသက်ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုရေဆုံးကတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်လေးနဲ့အတူတင်ဆက်ပေးပါမယ်ရှင်။
ဟာမတ်စ်နိုင်ငံရေးခေါင်းဆောင်အစ္စမေဟာနီရဲ့လုံခြုံခံရမှုနဲ့ပတ်သက်ပြီးအီရန်ကအစ္စရေးကိုလက်တုံ့ပြန်မယ်လို့ချင်းချောက်လိုက်တဲ့အတွက်ကမ္ဘာအင်အားကြီးနိုင်ငံတွေကြားမှာတန်တမန်ရေးအရာကျူးပတ်မှုတွေတိုးတက်လာနေပါတယ်။ဟာမတ်စ်တွေအောက်တိုဘာ9ရက်ကတိုက်ခိုက်မှုကြောင့်လူပေါင်း1,100သေဆုံးခဲ့ရာကနေစခဲ့တဲ့ပြည်ပခါနဲ့လက်တုံ့ပြန်မှုမှာပါလက်စတိုင်း4,000နီးပါးသေဆုံးခဲ့ရတယ်လို့ပါလက်စတိုင်းကျန်းမာရေးဌာနကပြောပါတယ်။တိုက်ခိုက်မှုတွေရပ်တန့်နိုင်မှုဒါမှမဟုတ်တန့်တန့်နိုင်မှုအတွက်အပြစ်အခက်ရစေးကျူးပတ်မှုတွေဟာလည်းလာပေါင်းများစွာကြာမြင့်နေပါတယ်။ပြင်သစ်ဂျာမနီနဲ့ဗြိတိန်တို့ကလည်းအီရန်နဲ့အပေါင်းပါနိုင်ငံတွေကိုဒေတာရင်းတင်းမာမှုတွေကိုပုံမှုကြီးထွားလာစေမဲ့တိုက်ခိုက်မှုတွေကိုရှောင်ရှားဖို့နဲ့တစားကန်တွေလွတ်မြောက်ရေးအပါအဝင်အပြစ်ခက်ရစေးသဘောတူညီချက်ကိုပြတ်ပြားစေမဲ့အန်ရီတွေကိုရှောင်ရှားဖို့တင်းနယ်လာနေကတိုက်တွန်းခဲ့ပါတယ်။ဗြိတိန်ဝင်ကြီးချုပ်ကလည်းတည်တည်ငြိမ်ငြိမ်နဲ့ဂရုတစိုက်စဉ်းစားရမယ့်အချိန်ဖြစ်ကြောင်းအီရန်သမ္မတကိုသတိပေးခဲ့ပြီးမြဲအီရန်သမ္မတကတော့ရန်လိုနေတဲ့ရန်သူကိုဒဏ်ခတ်အရေးယူတာဟာနိုင်ငံတစ်ခုရဲ့အခွင့်အရေးဖြစ်တယ်လို့ယာစွန့်မှုတွေနဲ့ရန်ဆမှုတွေကိုရပ်တန့်ဖို့အတွက်ဖြေရှင်းချက်တစ်ခုဖြစ်ကြောင်းပြန်လည်တုံ့ပြန်ခဲ့ပါတယ်ရှင
်။ဂျက်တိုက်လေယာဉ်တွေနဲ့အစစ်မြင့်ဝေဟင်ကနေဝေဟင်ပစ်ဒုံးကျည်တွေပါဝင်ဒေါ်လာဘီလီယံ20တန်မိုးရှိတဲ့စစ်လက်နက်ပစ္စည်းတွေကိုအစ္စရေးကိုရောင်းချဖို့အတည်ပြုလိုက်ပြီလို့အမေရိကန်နိုင်ငံသားရေးဌာနကမနေ့ဩဂုတ်လ13ရက်နေ့မှာပြောပါတယ်။ F-15 တိုက်လေယာဉ်50ကျော် AMRAAM လို့ခေါ်တဲ့အစစ်မြင့်နည်းပညာသုံးဝေဟင်ကနေဝေဟင်ကိုပစ်နိုင်တဲ့တာလတ်ပစ်ဒုံးကျည်တွေ120 mm တင်ကားကြီးတွေပေါက်ကွဲမှုအားကောင်းတဲ့မော်တာတွေနဲ့ရှေ့တန်းစစ်မြေနှပြင်မှာအသုံးပြုတဲ့ကြီးကားကားတွေပါဝင်တဲ့အဲ့ဒီစစ်လက်နက်ပစ္စည်းတွေကိုအစ္စရေးကိုရောင်းချမယ့်အစီအစဉ်ကိုတော့လွှတ်တော်ကိုအတိပေးထားပြီးတော့ဒါဟာအစ္စရေးအနေနဲ့ပိုးပြီးတော့မှကျေပြန့်တဲ့အရှိလေပိုင်းဒေသစစ်ပွဲဆင်နွှဲရမယ့်အခြေစိုက်လာတဲ့အချိန်မှာရောင်းချတာလည်းဖြစ်ပါတယ်။ဒါပေမဲ့အခုရောင်းချမယ့်စစ်လက်နက်ပစ္စည်းတွေဟာအစ္စရေးဘက်ကိုချက်ချင်းရောက်လာမှာမဟုတ်ဘဲနဲ့ contract သဘောတူညီချက်ကိုနှစ်နဲ့ချီပြီးတော့ဖြည့်ဆည်းပေးရမှာဖြစ်ပါတယ်။အခုရောင်းချမယ့်လက်နက်ပစ္စည်းတွေဟာအနာဂတ်မှာအစ္စရေးစစ်တပ်ရဲ့စွမ်းအားကိုရေရှည်မြင့်တင်ပေးမဲ့လက်နက်တွေဖြစ်ပြီးတော့အစောဆုံးအနေနဲ့2026ခုနှစ်မှာအစ္စရေးကိုစတင်တင်ပို့နိုင်မယ်လို့ခန့်မှန်းထားပါတယ်ရှင်
။ရုရှားပိုင်းဘဲဂရော့ဒေသကိုအရေးပေါ်အခြေအနေဖြစ်ဒီကနေ့ပဲကြီးညာလိုက်ပါတယ်။ယူကရိန်းဘက်ကဘုံကျဲတိုက်ခိုက်လိုက်ပြီးတဲ့နောက်အခုလိုအရေးပေါ်အခြေအနေကြီးညာလိုက်တာပါ။ဘဲဂရော့ဒေသတွင်မှာအခြေအနေတွေဆိုးဝါးနေကြောင်းဒေသအုပ်ချုပ်ရေးမှူးက Telegram မှာပြောထားပါတယ်။ယူကရိန်းဘက်ကတိုက်ခိုက်မှုတွေကြောင်းနေအိမ်တွေပျက်စီးဆုံးရှုံးခဲ့တယ်လို့အရက်သားတွေတေဆုံးဒဏ်ရာရခဲ့တယ်လို့လည်းဆိုပါတယ်။အိမ်နီးချင်းကတ်ဒေသတွင်မှာလည်းနေမြေပေါင်း84နေရာကိုယူကရိန်းဘက်ကထိန်းချုပ်ထားလိုက်ပြီးတော့ဩဂုတ်လ13ရက်နေ့ကဆိုရင်ရုရှားတပ်ဖွဲ့ဝင်ယာနဲ့ချီလက်နက်ချခဲ့တယ်လို့လည်းယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကပြောပါတယ်။အခုလို Cast Data ရင်းထိုးဖောက်တိုက်ခိုက်တဲ့အတွက်ကြောင့်ဒေတာရင်းမှာလိုအပ်တဲ့စစ်ကူတွေထပ်ပို့ရဟာရုရှားတို့အတွက်အခက်တွေ့စေတဲ့အကြောင်းလဲဇလန်စကီကပြောပါတယ်။ယူကရိန်းတပ်တွေဟာရုရှားတပ်တွေနဲ့တိုက်ပွဲပေါင်း80လောက်ဖြစ်ခဲ့ပြီးတော့နှစ်ဖက်တပ်တွေဟာဒေတာအများပြားမှာထိတ်တန့်ရင်ဆိုင်နေကြရတာလည်းဖြစ်ပါတယ်ရှင်။
သမရဂျိုဘိုင်ဒန်ရွေးကောက်ပွဲမှာထပ်မပြိုင်တော့ဘူးလို့ကြေညာခဲ့ပြီးတဲ့နောက်မှာတော့သမရလောင်းဖြစ်တဲ့ဝင်ရောက်ရှင်ပြိုင်မဲ့ဒုသမရကမလာဟဲရစ်အနေနဲ့ဒီမိုကရက်တစ်ပါတီတွင်းမှာအင်အားစုစည်းပြီးတော့ထောက်ခံမှုကိုအခိုင်အမာတည်ဆောက်လာနိုင်တာကိုတွေ့ရတဲ့အကြောင်းမဲဆွယ်စည်းရုံးရေးမှုတွေနဲ့လေလာသူတွေကသုံးသပ်ကြပါတယ်။ဒီမိုကရက်တစ်ပါတီညီလာခံတက်မဲ့ကိုယ်စားလှယ်4568ယောက်ထဲက69ရာခိုင်နှုန်းရဲ့ထောက်ခံမှုကိုကမလာဟဲရစ်ရရှိထားပြီးဖြစ်ပါတယ်။ဇူလိုင်လ1ရက်နေ့မှာပဲဒီမိုကရက်တစ်ပါတီနဲ့တခြားမဲဆွယ်ရန်မုံငွေရှာတဲ့ပွဲတွေကနေဒေါ်လာတန်ပေါင်း310အလှူငွေကိုလက်ခံရရှိပြီးဖြစ်ပါတယ်။မဲဆွယ်ရန်မုံငွေတွေကတန်200ဟာသူ့သမရလောက်ဖြစ်နေဝင်ပြီးတော့ရှင်ပြိုင်တော့မယ်လို့ကြေညာခဲ့တဲ့ပထမသတင်းပတ်ထဲမှာပဲရရှိခဲ့တာဖြစ်ပါတယ်။ဒီလိုမျိုးလူထုထောက်ခံမှုပို့ပြီးတော့မှကျေပြန့်လာတာအောက်ခြေပြည်သူတွေပို့ပြီးတော့မှပါဝင်လာတာမဲဆွယ်ရန်မုံငွေတွေရရှိတာကတော့ရွေးကောက်ပွဲအောင်မြင်မှုအတွက်အလားအလာကောင်းနေဖြစ်နေသူ့ရဲ့မဲဆွယ်စီအိုရေးဆိုင်ရာပြောခွင့်ရကေဗင်မြူနိုကပြောပါတယ်ရွေးကောက်ပွဲစစ်တမ်းအချက်လက်စမ်းစစ်သူကတော့အရင်တုန်းကသမရဘိုင်ဒန်ပြောမယ်လို့ကြေညာခဲ့ခြင်းတုန်းကရွေးကောက်ပွဲအနိုင်ရဖို့အခွင့်အလမ်း28ရာခိုင်နှုန်းပဲဖြစ်ပေမဲ့အခုဒုသမရဝင်ပြိုင်မယ်လို့ကြေညာတဲ့အချိန်မှာတော့အနိုင်ရဖို့55ရာခိုင်နှုန်းတိုးတက်လာခဲ့တာဖြစ်ပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထုံမီတာ32 kHz 9303ညနဲ့9383ညလိုင်းထုံမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့ဗုဒ္ဓဟူးညထိပ်တန်းရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်မြန်မာနိုင်ငံကိုရောက်လာတဲ့တရုတ်နိုင်ငံသား၏ဝန်ကြီးဝိုင်းကြီးဟာဒီကနေ့နေပြည်တော်မှာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်။စစ်ကောင်စီခေါင်းဆောင်နဲ့တွေ့ဆုံမှုအတွင်းမြန်မာနိုင်ငံတည်ငြိမ်အေးချမ်းရေးအတွက်တရုတ်နိုင်ငံကထောက်ခံကြောင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာပေါ်ပေါက်နေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တိုက်ခိုက်မှုတွေကိုစန့်ကျင်ကြောင်းတရုတ်နိုင်ငံသား၏ဝန်ကြီးကပြောဆိုခဲ့တယ်လို့လည်းနိုင်ငံပိုင်သတင်းကဖော်ပြခဲ့ပါတယ်။တွေ့ဆုံမှုနဲ့ပတ်သက်လို့တရုတ်အစိုးရတာဝန်ရှိသူတွေဘက်ကသတင်းထုတ်ပြန်လာမှာတော့မတွေ့ရသေးပါဘူး။တရုတ်နိုင်ငံသား၏ဝန်ကြီးခီးစင်မတိုင်ခင်မြန်မာနိုင်ငံအခြေစိုက်တရုတ်တန်ယုံရဲ့ထုတ်ပြန်ချက်မှာတော့နှစ်နိုင်ငံပြည်သူတွေရဲ့ချစ်ကြည်ရင်းနှီးတဲ့တန်ရုံးစဉ်ကိုခိုင်ခန့်စေကာတရုတ်မြန်မာအေးအတူပူအမျှအတိုက်အဝန်းတည်ဆောက်နိုင်မှုအတွက်လက်ရှိခိုင်မာစေရေးကိုမြင့်တင်ရန်ဖြစ်ကြောင်းဖော်ပြထားပါတယ်။တရုတ်နိုင်ငံဟာပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်ခြင်းမပြုတဲ့အခြေခံမူကိုအမြဲတစေလိုက်နာပြီးတော့မြန်မာနိုင်ငံတည်ငြိမ်အေးချမ်းမှုထိန်းသိမ်းရေးစီးပွားရေးဖွံ့ဖြိုးတိုးတက်ရေးပြည်သူအကျိုးပြုလုပ်ငန်းတွေအာမခံရေးတို့ကိုအစဉ်အမြဲထောက်ခံသွားမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။တရုတ်နိုင်ငံသား၏ဝန်ကြီးဝန်ကြီးဟာနဝမအကြိမ်မြောက်လန်ချန်းမဲကောင်ပူးပေါင်းဆောင်ရွက်ရေးနိုင်ငံသား၏ဝန်ကြီးတွေရဲ့အစည်းအဝေးကိုမတက်ခင်မှာမြန်မာနိုင်ငံကိုခေတ္တဝင်ရောက်ခဲ့တာလည်းဖြစ်ပါတယ်ရှင်။
နိုင်ငံတကာရဲ့ရေရှည်ပတ်မိုးကူညီမှုတွေမရှိဘူးဆိုရင်အာဖဂန်နစ္စတန်ပြည်သူတွေရင်ဆိုင်နေရတဲ့လူသားချင်းစာနာမှုဘေးဒုက္ခအကျပ်တဲကတော့အမေရိကန်အပြစ်ပဲခံလိုက်ရတဲ့အခြေအနေဆက်ရောက်သွားလိမ့်မယ်လို့အာဖဂန်နစ္စတန်နိုင်ငံမှာအကူအညီပေးနေတဲ့အဖွဲ့အစည်းတွေကမနေ့ကသတိပေးလိုက်ပါပဲ။တစ်ချိန်တည်းမှာပဲအာဖဂန်ပြည်သူတွေအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေနှစ်ပေါင်းများစွာအတိဒုက္ခရောက်နိုင်နေဆိုတာကိုထောက်ပြကြတာဖြစ်ပါတယ်
။ 3 years ago A woman in Afghanistan could technically decide to run for president.
လွန်ခဲ့တဲ့3နှစ်တုန်းကဆိုရင်အမျိုးသမီးတယောက်ကသမ္မတတော်ဖြစ်နိုင်တယ်ဆိုတဲ့မျှော်လင့်ချက်တွေထားနိုင်ခဲ့ပေမဲ့ဒီကနေ့အချိန်ဒီမှာတော့ကုံစုံဆိုင်ကိုဘယ်အချိန်ဈေးသွားဝယ်မယ်ဆိုတာကိုတော့ကိုယ်တိုင်ကိုယ်ပိုင်ဆုံးဖြတ်နိုင်တဲ့အခြေအနေမျိုးမရှိတော့တဲ့အကြောင်းကုလသမဂ္ဂယုံအမျိုးသမီးရေးရာတာဝန်ခံအယ်လီဆွန်ဒါဗီဒီယန်ကမနေ့တုန်းကကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲကကပူးမျိုးတော်ကနေဗီဒီယိုနဲ့ရှင်းလင်းသွားတာဖြစ်ပါတယ်။အာဖဂန်အရေးမှာတော့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့တန်တမာရေးအရာပါဝင်ဖြည့်ရှင်းတာတွေတိုးလို့ဖို့နဲ့ရေရှည်ငွေကြေးပံ့ပိုးကူညီတာတွေလုပ်ဖို့လိုတဲ့အကြောင်းအခုအညီပေးရေးအဖွဲ့အစည်း10ခုကနေလည်းပူးတွဲကြေညာချက်ထုတ်ပြန်ပါတယ်။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အာဏာပိုင်တွေနဲ့ထိတွေ့ဆက်ဆံပြီးတော့အခုအညီပေးတာမျိုးအပါအဝင်လူတွေရဲ့ရေရှည်ရက်ဒီရှင်တန်နိုင်မှုကိုပါစဉ်းစားကြဖို့အရေးကြီးတဲ့အကြောင်းကိုလည်းနော်ဝေဒုက္ခသည်ကောင်စီအာဖဂန်ရေးရာဌာနကိုစလဲနီရဲဌာနကလည်း VOA ကိုဗီဒီယိုကနေတဆင့်ပြောကြားထားပါတယ်ရှင်
။ထိုင်းဝန်ကြီးချုပ်ဆရတသာဝီစင်ကိုကျင့်ဝတ်ဖောက်ဖျက်မှုနဲ့အပြစ်ရှိကြောင်းထိုင်းဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကဒီကနေ့ပဲဆုံးဖြတ်လိုက်တဲ့အတွက်ကြောင့်ယာရုကနေနှုတ်ထွက်ရမှာဖြစ်ပါတယ်။တရားသူကြီးကိုလက်ထုတ်ဖို့ကြိုးပမ်းမှုနဲ့ထောင်နှံချမှတ်ခံထားရသူကိုအစိုးရအဖွဲ့မှတာဝန်ပေးခဲ့တာဟာကျင့်ဝတ်ဖောက်ပြရာရောက်ကြောင်းဆွဲချက်အပေါ်တရားသူကြီး9ဦးအနက်5ဦးကအပြစ်ရှိကြောင်းမဲပေးခဲ့တာဖြစ်ပါတယ်။ ဧပြီလတုန်းကအစိုးရအဖွဲ့အပြောင်းလဲမှာဝန်ကြီးချုပ်ယုံဝန်ကြီးဖြစ်ခန့်အပ်ခဲ့တဲ့ပီချူချူဘန်ဟာဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်ရဲ့အမှုတစ်ခုမှာတရားသူကြီးကိုလက်ထိုးဖို့ကြိုးပမ်းခဲ့တယ်လို့စွပ်စွဲခံခဲ့ရပြီးတရားရုံးကိုမထေမဲ့မြင်လုပ်တဲ့အတွက်ကြောင့်2008ခုနှစ်မှာထောင်ဒဏ်6လကျခံခဲ့ရသူလည်းဖြစ်ပါတယ်။အငင်းပွားစရာအခြေအနေတွေပေါ်ပေါက်ခဲ့ရကနေယာရုခန့်အပ်ခံခဲ့ရပြီးသတင်းပတ်အတွင်းမှာပဲပီချီကယာရုကနေနှုတ်ထွက်သွားတာဖြစ်ပါတယ်။
ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကလာမယ့်စက်တင်ဘာလမှာကျင်းပဖို့ရှိတဲ့ပါတီတွင်းခေါင်းဆောင်သစ်ရွေးချယ်ပွဲမှာဝင်ရောက်ရှင်ပြိုင်မှာမဟုတ်ဘူးလို့ဒီကနေ့ဩဂုတ်လ14ရက်နေ့မှာရုတ်တရက်ကြေညာလိုက်တဲ့အတွက်ဂျပန်နိုင်ငံရဲ့ဝန်ကြီးချုပ်သစ်ကိုရွေးချယ်ကြရတော့မှာဖြစ်ပါတယ်။မစ္စတာကီရှိတာကိုအာနာယ LDP ပါတီရဲ့ခေါင်းဆောင်ဖြစ်တဲ့2021ခုနှစ်မှာရွေးချယ်ခဲ့ပြီးတဲ့နောက်သူရဲ့3နှစ်တာဝင်ကြီးချုပ်တက်တန်းကတော့လာမယ့်စက်တင်ဘာလမှာကုန်ဆုံးသွားမှာဖြစ်ပါတယ်။အခုလိုမျိုးပါတီခေါင်းဆောင်ဖြစ်တဲ့ဖူမီယိုကီရှိတာဝင်ပြီးတော့အရွေးမခံတော့တဲ့အတွက်လွှတ်တော်နှစ်ရဲ့စလုံးမှာအသာစီးရထားတဲ့ LGB ပါတီကရွေးချယ်မဲ့ခေါင်းဆောင်တစ်ကလည်းဝင်ကြီးချုပ်တာဝန်ကိုပါတပါတည်းရရှိမှာဖြစ်ပါတယ်။ပါတီတွင်အချင်းပြတ်ချဆမှုတွေနဲ့ရင်ဆိုင်နေရတဲ့ဝင်ကြီးချုပ်ကီရှိတာအပေါ်မှာထောက်ခံမှုတွေကြာဆင်းလာနေတာမှာတော့လက်ရှိသူ့ကိုအများပြည်သူရဲ့ထောက်ခံမှုက20ရာခိုင်နှုန်းအောက်ကိုရောက်ရှိနေပါတယ်။လက်ရှိပါတီတွင်အချင်းပြတ်ချဆမှုတွေနဲ့ပတ်သက်ပြီးတော့ပါတီတွေမှာအလေးထားပြီးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်သွားမယ်ဆိုတာပြသတဲ့အနေနဲ့သူ့အနေနဲ့ယာရုကနေနှုတ်ထွက်တာလို့ဝင်ကြီးချုပ်ကပြောပါတယ်ရှင်။ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲ၊ကွားနယ်မြောက်ပိုင်းကမောင်တော့မှာတော့စစ်ကောင်စီတပ်နဲ့အာရခတပ်တော် AA တို့ကြားမှာတိုက်ပွဲတွေကတော်တော်လေးပြင်းထန်နေပါတယ်လို့ဒေသခံပြည်သူတွေနဲ့အကဲခတ်တွေက VOA ကိုပြောပါတယ်။ဒီရက်ပိုင်းမှာစစ်ရေးပြိပခါတွေပြင်းထန်လာတဲ့ကွားမြို့ပါတော့မြို့ကန်ပြည်သူတွေကဘေးလွရာကိုတိတ်ရှောင်နေရတယ်လို့စစ်ရုံလုပ်ငန်းတွေကိုပါရပ်ဆိုင်းထားရတယ်လို့ဒေသခံတွေကဆိုပါတယ်ရခိုင်ပြည်နယ်ဘက်ကစီးရီးပြိပခါနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကတင်ပြပေးထားပါတယ
်ရခိုင်တောင်ပိုင်းမှာစစ်ကောင်စီနဲ့အာရခတပ်တော် AA အကြားဖြစ်နေတဲ့တိုက်ပွဲတွေဟာတန်တွဲငပလီကနေတဆင့်ဂွားမြို့နယ်အထိပါကျယ်ပြန့်လာနေပြီးတိုက်ပွဲတွေပြင်းထန်နေပါတယ်ပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့ကစတင်တိုက်ပွဲဖြစ်ပွားခဲ့တဲ့ဂွားမြို့နယ်ဂျင်းဒလီမြို့ကိုတော့လက်ရှိမှာ AA ဘက်ကထိန်းချုပ်ထားပြီးဂွားနယ်ဂျင်းဒလီကြားမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ရခိုင်စီးစောင့်ကြည့်သူတူကပြောပါတယ်
။ပေါ်ကောလာစစ်ပြေနေကမှစတန်ပင်းရင်သူတို့တိုက်ပွဲကတော့အပြန့်အထန်စကြခါဖြစ်ခဲ့တယ်။ဒါပေမဲ့မင်းညာကတော့သူတို့စစ်ကောင်စီဘက်ကအကြမ်းဆုံးများပြီးရင်ယတနာမြိုင်ကျေးရွာတတောက်ဘက်ကိုသူတို့နောက်ဆုတ်သွားတယ်အကုန်လုံး။တရားမရှိတော့ဘူးတင်ကလေးဘက်မှာတင်ကလေးမျိုးမှာဆိုတော့တရားမရှိတော့ဘူးအဲ့ယတနာမြိုင်တတောက်နားမှာပြန်ပြီးရင်အေနဲ့တကြောပြန်ပြန်ပြီးစစ်ပွဲဖြစ်နေကြတယ်အခုလည်းရှိမှာတော့ဒါပေမဲ့ဒီကျန်ခဲ့တဲ့ကျင်တလီမြို့မှာတော့ဒီလူသေးတဲ့အလောင်းတွေရှိနေတယ်။အဲ့လူသေးတဲ့အလောင်းတွေရှိနေတာကဘာရှိနေလဲ?အမျိုးသမီးအများစုနဲ့အမျိုးသားအနည်းငယ်ရှိနေတယ်။ညီသူညီဝါဆိုတာတော့ကျွန်တော်တို့ကဝန်ကြီးလို့မရသေးဘူး
။ကွာမျိုးအနီနာတိုက်ပွဲတွေပြင်းထန်နေတာကြောင့်မြို့ကန်တွေတိမ်းချောင်နေကြရတယ်လို့ကွာမျိုးကန်တူကဗီဒီယိုကိုပြောပါတယ
်။ကွာတော့ကြားတာဘာညာတော့မရှိသေးဘူး။ဒါမှညီရနီးလာရောတိတ်လိကြော်လာပြီးပုံစံမျိုးဖြစ်နေတယ်။အဲ့တော့အစိုးရနေကြပေါ့ဒေသခံတွေကတော့ကွန်မြူမှာဖြစ်ဖို့ဖြစ်မှာဆိုတာပေါ့အားကြောင့်ခြောက်နိုင်တဲ့လူတွေကတော့ခြောက်သွားကြပြီပေါ့ဒီဘာကူကြံတဲ့လူတွေကတော့မခြောက်နိုင်တဲ့လူမျိုးတွေကြံနေတာပေါ့အပြင်တချို့တရားလည်းမခြောက်တဲ့လူတွေပေါ့
ဒါအပြင်ကွာမြူနယ်မှာမနေ့ကစပြီးတော့စေုံစည်းကမ်းတွေကိုစစ်ကောင်စီကပိတ်ထားသလိုကုန်စည်စည်းစစ်မှုတွေလည်းမရှိတာကြောင့်လက်ရှိမြို့ပေါ်မှာကြံရှိနေသေးတဲ့ဒေသခံတွေအခက်ကြုံနေရတယ်လို့သူကဆက်ပြောပါတယ်
ဒီမှာတော့ဘာအခက်အခဲကြီးဆိုစားအောင်တောက်ဖို့ကစားအခက်အခဲဖြစ်လာပြီပေါ့ရောင်းတဲ့ဈေးတွေကမရှိတော့ဘူးလေတဖြည်းဖြည်းရောင်းဝယ်သမားတွေလည်းသိမရှိတော့ဘူးကုန်စည်စည်းမှုလည်းမရှိတော့ဘူးလေဒီမှာဒါပြန်တော့စေုံစေကန်ကလူနာတွေအတွက်လည်းအခုတခုတမဖြစ်တော့မှဘူးပြရတော့ပြအောင်မသိဖြစ်တော့ဘူ
းစစ်ကောင်စီဘက်ကတော့ဂွားနယ်ချင်းတလီဂျားမှတက်စခန်းတွေအခိုင်အမာချပြီးခုခံနေတယ်လို့ဂွားမြို့ပေါ်မှာလည်းလက်နက်ကြီးတွေတပ်ဆင်ထားတယ်လို့စင်အားတွေလည်းဖြစ်တင်ထားတယ်လို့မျက်မြင်တွေကပြောပါတယ်။ဒါအပြင်မြို့ဝင်ထွက်တွေမှာလည်းဒေသခံတွေကတင်းကျပ်စွာစစ်ဆေးနေတယ်လို့ဆိုပါတယ်။တစ်ဆက်တည်းမှာပဲရခိုင်မြောက်ပိုင်းကမောင်တော်မြို့နယ်မှာလည်းစစ်ကောင်စီတပ်စခန်းအလုံးနီးပါးကိုအာရခတပ်တော် AA ဘက်ကသိမ်းပိုက်ထားပြီးဆိုပေမဲ့စစ်ကောင်စီကတင်နန်းပေးထားတဲ့ရိုဟင်ဂျာလက်နက်ကင်တွေနဲ့စစ်ကောင်စီလက်ကျန်တပ်သားတွေကိုဆက်လက်တိုက်ခိုက်နေရတာကြောင့်တိုက်ပွဲတွေပြင်းထန်နေစေဖြစ်တယ်လို့စောစောကပြောခဲ့တဲ့စီးရီးဆောင်ကြည့်သူကအခုလိုပြောပါတယ်။
မောင်တို့မှာတို့ဘာပြောလဲမောင်တို့မှာဒီအဓိကနေရာတွေကိုစက္ကဆရဲ့အဓိကနေရာတွေကိုအကုန်လုံးကိုဒီအာရခတက်တော်ကတင်ပိုက်ထားတာတော့အတည်ပြုလို့ရတယ်ဒါပေမဲ့ဒီ Sagasaya Tanasan Lenanga in the Shona, Sagasa Chenchine, Ludregado, the Arcade Donor, Legislation, Ado, Tepuishin, and Dilevia. Yotima Solole Yare, a Diga Tinidan, Ado, the Nakakang, no one gem, Senator Halo, Bolo Yareva, the Shazun.
The kind being a mamuna, Gugu, E. Baga, a bee by name by Tabi, Tandue, Nabli, Gua, Tongo, Maong, Chopu, Mount Don and Sidri Munet, Duda, Ting by Yan, Chanchini Rava. Ridega, Tandue, Guan, and Mount Don Munet, Duma, Leshima, E. Baga, Tosis in his APB, Chanan Munet, Alungule, E. Baga, Pesu, Tarava. Sigonsi Bagaro, Tongo, Maong, Ne, Sidri Munet, Duma, E. Apit and Dari, Shinibi, Sidri Muma, Suin, Pinle, Kana, the Shogu.
ချန်စီယူကိုင်ဟန်တာတွေလည်းရှိနေတယ်လို့စစ်တွေတပ်ခံတွေကပြောပါတယ်။ရခိုင်မစီးတမန်နေတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်ခြင်းမရှိသေးပါဘူးခင်ဗျ။ဒါကတော့ရခိုင်ဘက်ကစစ်အခြေအနေကိုစစ်သူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဖားကန်ဘက်မှာတိုက်ပွဲတွေပြင်းထန်လာလို့ဒေသခံထောင်နဲ့ချီပြီးတော့တိန်းဆောင်နေရတဲ့အခြေအနေကိုတင်ပြပေးကြပါမယ်။ကချင်ပြည တိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်ဒီလိုပြင်းထန်လာတဲ့တိုက်ပွဲတွေကြောင့်ထောင်ချီတဲ့ဖားကန်ဒေသခံတွေကဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ကချင်ပြည်နယ်ဘက်ကတိုက်ပွဲနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မက်ခင်ဖြူထွေးတင်ပြပေးထားပါတယ်
ဖားကန်နေဦးနီနာကစစ်ကောင်စီရဲ့အမြင့်ဆုံးတပ်စခန်းတစ်ခုဖြစ်တဲ့လမောင်ချေးရွာအခြေဆိုင်လမောင်တပ်စခန်းရဲ့တော်မော်ကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ PDF ကူပေါင်းတပ်ဖွဲ့တွေကဒီကနေ့မနက်2နာရီလောက်ကစပြီးတော့ထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းမနက်10နာရီလောက်မှာလေကြောင်းနဲ့နှစ်ကြိမ်လောက်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဖားကန်မြို့ကန်တူက VOA ကိုပြောပါတယ်
အမောစီတို့ဒီမနေ့2နာရီခွဲလောက်မှာဒီအကန့်အနောက်ဘက်ချမ်းသာရှိတဲ့ဒီအမ်မောင်ကြီးရွာချီဆိုင်ထားတဲ့လောက်မောင်စစ်ကောင်စီတပ်စခန်းနဲ့ဒီခါကပြောအနောက်ဘက်ချမ်းသာရှိတဲ့ဒီတောမောင်စစ်ကောင်စီတပ်စခန်းကိုအဲဒီ GNTP ဒီအပူပေါင်းဖွဲ့ရတဲ့တကယ်နဲ့ဝန်တိုက်ခိုက်နေပါတော့စစ်ကောင်စီဆိုဆိုဒီဒီခါကအနေထောက်စီတို့အမြင့်ဆုံးစစ်ကောင်စီပုံမှန်ပြလာရရှိပါတော့ဘောနော်အဲဒီစစ်ကောင်စီတပ်စခန်းရဲ့အဲဒီတောမောင်စခန်းကိုတကယ်တကယ်ဝန်တိုက်ခိုက်နေဒီဒီမနေ့ဒီနေ့တက်နေအကုန်ချနေရတယ်လို့ရှိရင်ဒီမနေ့စေနာရီခွဲလောက်မှာလေဒီလောက်မှာစစ်ကောင်စီအက်တက်စကန်ကိုဝိုက်ကိုဒီစစ်ကောင်စီကအဲဖိုက်တာတော့ဒီပေပုံးချဲတိုက်ခိုက်သွားတာပေါ့နော်လို့ဆိုအချင်းတိုက်ရောမရှိ
KIA နဲ့ PDF ပူးပေါင်းတဲ့ထိုးစစ်ဆင်တိုက်ခိုက်နေတဲ့လမောက်ကုန်းဗျူဟာမြောက်တက်စကန်ဟာဖားကန်မြို့နယ်လုံခင်းအုပ်စုထဲမှာပါပြီးမြေမအုပ်စုခွဲတဲ့အရာလုံခင်းအုပ်စုဖားကန်အုပ်စုနဲ့စိတ်မှုအုပ်စုနဲ့ဆက်ဆက်တဲ့နေရာမှာရှိပါတယ်စိတ်မှုလုံခင်းကိုလှမ်းမြင်နေရတဲ့အမြင့်ဆုံးတောင်ပေါ်ကတက်စကန်တစ်ခုပါလမောက်ကုန်းစကန်ဟာဖားကန်မြို့နယ်9မိုင်ဝန်းကျင်လောက်ဝေးတဲ့နေရာဖြစ်တယ်လို့တောင်ပေါ်စကန်ကတော့ဖားကန်ကနေ10မိုင်လောက်ပဲဝေးပါတယ်ဒီစကန်တစ်ခုမှာလမောက်ကုန်းဖြူဟာစကန်ဟာစစ်ကောင်စီရဲ့ဖြူဟာမြောက်စကန်တစ်ခုဖြစ်ပြီးဖားကန်မြို့ရဲကဖြူဟာကုန်းနဲ့လုံခင်းရမ်းချက်စကန်ကိုလက်နက်ပစ်ကူတဲ့အဓိကစကန်ကြီးတစ်ခုဖြစ်တယ်လူဒေသခံတွေကပြောပါတယ်။လက်တလောကချင်ပြည်နယ်တစ်ခုလုံးမှာအင်တာနက်လိုင်းတွေဖြတ်တောက်ခံထားရတာကတော့နှစ်နဲ့ချီကြာနေပါပြီ။ဖုန်းလိုင်းတွေကလည်းဖြတ်တောက်ခံထားတာ၃လနေပါရှိနေပြီလူဒေသခံတွေကပြောပါတယ်။လက်ရှိတိုက်ပွဲပြင်းထန်နေတဲ့အချိန်လမောင်ကြီးရွာနဲ့ဆိုင်းကြပွင့်ကြီးရွာမှာဒေသခံတွေထွက်ပြေးတင်းရှောင်နေကြပါတယ်။ဒေသခံပြည်သူထောင်ထဲချီစစ်ဘေးရှောင်နေကြရတယ်လို့စားသောက်ရေးခက်ခဲနေတယ်လို့ဒေသခံစစ်ဆောင်တို့က VOA ကိုပြောပါတယ်
။ဟုတ်အဲ့လက်မချီတာအနည်းငယ်ဒါလက်မောင်းရွာလေးဆန်းကြုံကြီးရွာလို့လှမ်းလို့ပြွာကြီးရွာလို့ဆက်စစ်ဆောင်နေရပါအခုခက်ပြေးနေကြပါဘောနော်။ဟိုဘက်အဲ့သုံးပုံဘေးကောင်ပေါင်းသူထောင်ငန်းတော့ရှိမှာစစ်ဆောင်နေရအခုနေဆက်နေဆက်ပြေးနေကြပါဘောနော်ဒီမနေ့မှစပြေးကြပါဘော။ဟိုရလို့ရုတ်တရက်ဖြစ်လာတော့လေနော်။အဲ့ဒီမနေ့ဒီနေ့ကတော့မအားလည်းရှိတယ်တော့โอ้โหนะเนี่ยมูชิงดันดันเนี่ยสูญเนี่ยตําแหน่งแล้วอ๋อโหเลยว่ามูจะเช็งนี่ดันเนี่ยสูญเนี่ยทีนี้มาทักพี่จ๋าผมก็ว่าเออเนี่ยมันเนี่ยสไตล์โปรมูตรงนั้นเช็งมูว่าสิขึ้นตาอ๋อพี่นี่ซะผมก็ลอสก็นี่ซะนี่ซะนี่ซะอีสผมมาเนี่ยโอ้ชื่อช่องสแกนที่ตันไอ้เนาะไม่ใช่ดีกว่าเนาะเออลอสนี่ซะนี่ซะดีอย่างจ้า
လက်ရှိဖားကန်ပြည်သူတွေဟာအဆက်အသွယ်ရနိုင်ဖို့အတွက်ကိုတော့ IP star တက်ဆင်ထားတဲ့ဆိုင်တွေမှာတနားယူကြက်3000ပေးပြီးဖုန်းအင်တာနက်တွေကိုသုံးနေကြတာဖြစ်ပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ KIO သတင်းနဲ့ပြန်ကြားရေးတာဝန်ခံဘုံမူးကြီးအင်ဖန်နော်ဘူးကိုဖုန်းနဲ့ဆက်သွယ်ပေးပေးလို့လည်းဖုန်းလက်ခံဖြေဆိုတာမရှိသေးပါဘူး။စစ်ကောင်စီဘက်ကလည်းတိုက်ပွဲအခြေအနေတွေမေးထားပေးမယ်လို့လည်းပြန်ဖြေဆိုတာမရှိသေးပါဘူး။အနာသိမ်းပြီးနောက်ပိုင်းနှစ်ဖက်လက်နက်ကင်တပ်တွေမကြာခဏထိတွေ့တိုက်ပွဲဖြစ်နေရကနေ KIA နဲ့ပူးပေါင်းတပ်တွေဟာဒီနေ့စံကစပြီးတော့ဖ ဖားကန့်မြို့တဝိုက်ကစစ်ကောင်စီတပ်စခန်းအများစုကိုတင်ပြထားပါရယ်လက်ရှိမှာမြစ်ကြီးနားဖားကန့်လမ်းပေါ်ကနတ်မြားနမ်တိန်ကတိုင်းတောင်ဆယ်စင်းစားတဲ့တပ်စခန်းတွေကိုတင်ယူထားကြပြီးဖြစ်ပါရယ်ဖားကန့်မှာရှိတဲ့ကန်စီဘူဟာကုန်းဖားကန့်ဘူဟာကုန်းဖားကန့်ရဲစခန်းဆိုင်းတောင်ရဲစခန်းလေပြင်းတပ်စခန်းနဲ့အောင်မာရီတပ်စခန်းတွေကိုတော့စစ်ကောင်စီကဆက်ပြီးတော့ထိန်းသိမ်းထားသေးတယ်လို့ဒေသခံတွေကပြောပါတယ်ရှင်
ကချင်ဘက်ကစီရေးအခြေအနေမခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့တရုတ်နိုင်ငံသားရေးဝန်ကြီးမြန်မာပြည်ခီးစဉ်နဲ့ပတ်သက်တဲ့သုံးသက်ချက်တွေကိုတင်ဆက်ပေးကြပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီမြန်မာနိုင်ငံကိုလာရောက်ပြီးတော့စစ်ကောင်စီအကြီးအကဲနဲ့တွေ့တာကတော့ငြိမ်းချမ်းရေးဆွေးနွေးဖို့ဖိအားပေးတာဖြစ်နိုင်တယ်လို့အကဲခတ်တွေကခန့်မှန်းပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကတရုတ်အထူးကိုယ်စားလှယ်တင်ရှိကျွန်းရဲ့ခီးစဉ်အပြီးအခုလိုမျိုးတရုတ်နိုင်ငံသားရေးဝန်ကြီးကိုယ်တိုင်မြန်မာပြည်ကိုရောက်လာတာကတော့မြန်မာနိုင်ငံရဲ့လက်ရှိအကျပ်တဲတွေပေါ်မှာစိုးရိမ်မှုတွေကိုပြသရာရောက်တယ်လို့လည်းသုံးသပ်ချပါတယ်တရုတ်စိုးရရဲ့ဖိအားပေးတိုက်တွန်းမှုကိုစစ်ကောင်စီဘက်ကသဘောမကျဘူးဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲအခုလိုရောက်ရှိလာတဲ့တရုတ်ထိပ်တန်းတပ်တမန်ရဲ့ခီးစဉ်ပေါ်သုံးသပ်သူတွေရဲ့အမြင်ကိုဝင်းမင်းစူးစီးတင်ပြပေးထားပါတယ်
ဟုတ်ကဲ့သိုးရတဲ့မြန်မာပြည်နိုင်ငံရေးအခြေအနေထွက်ပေါက်တစ်ခုခုဖြစ်လာနေအောင်မစ္စတာဝန်ကြီးအစွမ်းကုန်စူးစမ်းကြည့်မယ်လို့ယူဆပါတယ်လို့ညီတော်သုံးဖွဲ့ခေါင်းဆောင်တူဖြစ်တဲ့ TNL တောင်တက်အထွေထွေအတွင်းမှပို့ချုပ်တာဖုံးကျော်ကပြောပါတယ်ဒီနိုင်ငံသားဝန်ကြီးအဆင့်ကိုတိုင်းလာရောက်တာဖြစ်နိုင်တဲ့အကြောင်းရင်းကို CDM ပုံမှုနောက်ရုပ်ကလည်းအခုလိုထောက်ပြပါတယ
်တရုတ်ဘက်ကတော့ဒီမြန်မာပြည်ကိုအမြန်ဆုံးတည်ငြိမ်အေဂျင်နာကိုလိုလားနေပုံရပါတယ်ပြီးတော့မြန်မာပြည်ကိုတည်ငြိမ်တဲ့အနေအထားတွေရအောင်ဦးဆောင်နိုင်မယ်အစိုးရမျိုးအပြောင်းအလဲဖြစ်စေခြင်းနဲ့အခြေအနေလည်းရှိတယ်ထင်ပါတယ်လက်ရှိအခြေအနေကတရုတ်အချို့စီးပွားအတွက်ကောသူတို့စီးပွားကုန်သွယ်မှုလုပ်ငန်းတွေအတွက်ကောတော်တော်လေးအချို့မရှိဘူးသူအချို့စီးပွားတွေထိခိုက်နေတာပေါ့ဒါတရုတ်လည်းဒီအခြေအနေကိုမလိုလားတဲ့အတွက်ဒါကိုလည်းတရုတ်ဘက်ကထပ်ခါတည်းလည်းသတင်းစကားပါပြောနေတယ်ပြီးခဲ့တဲ့လပိုင်းကပဲသမ္မတဟောင်းအသေးသေးကိုဒါခေါ်တွေ့ဆုံပြီးတော့သတင်းစကားပါခဲ့တဲ့အနေအထားတွေရှိတယ်ဒါအပြင်ပြီးခဲ့တဲ့ရက်ပိုင်းကပဲတရုတ်အထူးတန်လာရောက်တဲ့အခါမှာလည်းဒီအကြောင်းအရာတွေပဲအဓိကဆင်းရဲတယ်လို့ထင်ပါတယ်တို့ပေမဲ့လည်းကြောင်းလိုက်လာမယ့်အရေးအယောင်မတွေ့ရတဲ့အခါမှာလက်ရှိအခုနိုင်ငံသားရေးဝန်ကြီးဝမ်ယီအထိထပ်မံလာရောက်ပြီးတော့မှတရုတ်ဘက်ကထပ်မံပြီးတော့တွေ့ဆုံသတိပေးတဲ့သတင်းစကားပါတယ်လို့ယူဆပါတယ
်ဒါအပြင်ဒီခီးစဉ်ရဲ့အထူးခြားဆုံးအချက်ကိုလည်းတရုတ်မြန်မာရေးကျွမ်းကျင်သူ USIP American ငင်းချင်ရဲ့အဖွဲ့ရဲ့မြန်မာရေးအညွန်ကြားရေးမှူးဂျေဆန်တာဝါကအခုလိုသုံးသပ်ပါတယ
် In my view the most significant thing about this visit is the timing
ဒီခီးစဉ်ရဲ့အထူးခြားဆုံးကတော့လာတဲ့အချိန်ပါပဲတရုတ်ကမြန်မာကိုသကဝိုင်းပြန်လာဖို့ဆက်တွန်းအားပေးနေချိန်မြန်မာစစ်တပ်ကဆွေးနွေးပွဲလုပ်ဖို့ဆက်ပြီးညှင်းဆို့နေချိန်ဖြစ်ပါတယ်တစ်ချိန်တည်းမှာပဲစစ်တပ်ကတရုတ်စံကျင်ရေးလှုပ်ရှားမှုတွေနိုင်ငံတော်ဝန်မှမြှောက်ပေးနေတယ်ဒါအပြင်ရှမ်းမြောက်မှာတိုက်ပွဲတွေထပ်တိုးမြင့်ဖို့ရည်ရွယ်လာတာမျိုးစစ်တပ်ကအချက်ပြနေတယ်ထွက်လာတဲ့သတင်းတွေအရတပ်တချို့ကိုခိုလံဘက်ကိုပို့ပေးနေပြီးအရှေ့မြောက်တိုင်းစစ်ဌာနချုပ်ကိုလည်းအဲ့ဒီနောက်ထပ်တိုင်းစစ်ဌာနချုပ်ကိုရွှေ့ဖို့ဆွေးနွေးလှုပ်ဆောင်နေပုံရပါတယ်အိန္ဒိချင်းနဲ့တခြားနိုင်ငံတွေကပါဝိုင်းကူတာပေရေးအကူအညီတောင်းတဲ့ကြီးညာချက်ထုတ်ရတဲ့ညီနောင်သုံးဘွဲ့နေရာတွေကအရတားပြစ်မှတ်တွေကိုမကြခင်ကတိုက်ခဲ့တာနဲ့အတူနောက်ထပ်အလားတူဆက်တိုက်ဖို့စစ်စင်ရေးလဲဆက်ပြင်းနေပုံရပါတယ်အဲ
့ဒီတော့တရုတ်ရဲ့ဟိုင်ကင်အဖြစ်ရရေးဆွေးနွေးပွဲပြန်လာဖို့တောင်းဆိုချက်အပါအဝင်ပေါ်မြန်မာဘက်ကတုံ့ပြန်နိုင်ပုံကိုလည်း CDM ပုံမှုနောက်ရွက်ကအခုလိုဆက်ထောက်ပြပါတယ်အဲ
လက်ရှိစစ်ကောင်းတော်မင်းအောင်လည်းသူ့အနေနဲ့အပြေဝအလေးနဲ့ထားတုံ့ပြန်မယ်အနေအထားမျိုးတွေကြီးလာနိုင်မယ်မထင်ထားဘူးပြီးတော့လည်းအဲနိုင်ငံရေးအပြောင်းလဲဖော်ဆောင်မယ်အနေအထားလဲကျွန်တော်တို့မတွေ့ရဘူးပေါ့နော်အဲသူကတော့သူ့ပုံပြောရတဲ့အတိုင်းပဲ2025ရွေးကောက်ပွဲအဲ့ကဒီမှာသွားမယ်ဆိုတဲ့အနေအထားမျိုးတွေပြောဆိုထားတာဖြစ်တဲ့အတွက်အဲဒီအနေအထားပဲအဲဒီစစ်ကောင်းတော်အနေနဲ့ဆက်သွားမယ်အနေအထားရှိနိုင်မယ်လို့ကျွန်တော်တို့ယူဆတယ်ကျတော့ဟိုနိုင်ငံအင်အားစုတွေတရုတ်ကလူလာချက်အနေထားတွေရောတတွင်းကမျှော်လင့်နေတဲ့အနေထားဟောဒီအချိန်လေးတိစစ်ကောင်းဆောင်နေနဲ့ပြောင်းလဲလှုပ်ဆောင်လာမယ်အနေထားကတော့ကြီးလာနိုင်မယ်မဟုတ်ဘူးလို့ကျွန်တော်ယူဆတယ်အဲ့တော့ဒီအကျိုးဆက်တွေကတော့တိုင်းပြည်အကျိုးဆက်တွေကစက်ကောင်းနေမယ်အနေထားမရှိဘူးနိုင်ငံရေးပြည်လည်နိုင်မယ်လမ်းစာတွေကတော့ကြီးလာနိုင်စရာအကြောင်းမရှိဘူးကျွန်တော်အနှံပြမှာတော့စစ်ပွဲတွေဆက်ကြီးလာနိုင်အောင်မယ်ထင်တယ
်အဲ့ဒီတော့ဒီဆွေးနွေးပွဲကနေရှေ့ဆက်ဖြစ်လာနိုင်ခြေကိုလည်းJason Tower ကအခုလိုဆက်သုံးသပ်ပြပါတယ
် It would seem that the moves by the Chinese envoy last week to push for the
Seoul to အနေနဲ့သဘွဲဝိုင်းကိုပြန်လာဖို့ပြီးခဲ့တဲ့အပတ်ကရောက်ခဲ့တဲ့တရုတ်အထူးကိုယ်စားလှယ်ရဲ့တွန်းအားပေးမှုကမအောင်မြင်ခဲ့ပုံရပါတယ်ဒါကြောင့်ဝိုင်းရင်အနေနဲ့အစိမ့်မြင့်တဲ့အနေအထားကနေထပ်တွန်းတာပါဒါပေမဲ့လည်းစစ်အုပ်စုက အခုလိုဆွေးနွေးပွဲပြန်တက်ဖို့ဆက်ညှင်းဆန်နေရင်တော့တရုတ်မျက်နှာတကယ်ကိုအကြီးအကျယ်ပြတ်ရမယ့်အနေအထားရောက်သွားပြီးညီနောင်သုံးဘွဲ့ရဲ့မန္တလေးကိုဆက်တက်မဲ့စစ်စင်ရေးကိုတရုတ်ကနောက်ထပ်လက်ခံပေးလိုက်တာမျိုးအထိဆက်ဖြစ်ကောင်းဖြစ်လာနိုင်ပါတယ်
ဒါကတော့တရုတ်နိုင်ငံသားဝင်ကြီးမြန်မာပြည်ရဲ့ခီးစဉ်ပေါ်မှာသုံးသက်သူတွေရဲ့အမြင်တွေကိုစူးစီးပြီးတော့ကိုဝင်းမင်းကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံမှာဆက်သုံးစီရှားပါမှုကြောင့်ကြုံရတဲ့အခြေအနေတွေကိုတစ်ဆက်တည်းတင်ပြပေးကြပါမယ်။မြန်မာနိုင်ငံမှာဆက်သုံးစီအထူးသဖြင့်အောက်တိန်ဒက်စီရှားပါမှုသတင်းပတ်တွေနဲ့ချီပြီးတော့ကြုံရတာကြောင့်အငှားယင်ဝန်ဆောင်မှုလုပ်ငန်းတွေမှာအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။အငှားယင်ဝန်ဆောင်မှုလုပ်ငန်းအများဆုံးရှိတဲ့ရန်ကုန်နဲ့မန္တလေးမြို့မှာဆိုရင်လေဆက်သုံးစီပြတ်လတ်မှုကြောင့်လုပ်ငန်းတွေကရက်တက်လူနီးပါးဖြစ်နေတယ်လို့ပြောကြပါတယ်ဆက်သုံးစီလိုအပ်ချက်တွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငိမ့်ချန်းကတင်ပြပေးထားပါတယ
်ဆက်သုံးစီရှားပါမှုတွေသတင်းပတ်နဲ့ချီကြုံခဲ့ရပြီးတဲ့နောက်အခုဆိုရင်ရန်ကုန်မြို့မှာအင်းစီကားနဲ့အငှားယင်တွေတိတိတတ်တာရော့သွားတာတွေ့ရတယ်လို့မြို့ကန်တွေကပြောပါတယ်ဆက်သုံးစီဆိုင်တွေမှာဆိုရင်လဲစီရဖို့အလူရဲ့စူးစမ်းနေရတယ်လို့ရန်ကုန်အငှားယင်မောင်းများအသင်းရဲ့တာဝန်ရှိသူတူက VOA ကိုအခုလိုပြောပါတယ
်အရှင်တော်မို့တော့ဟုတ်ပါချင်းမပေးတဲ့တန်းစီတာတွေကအစီအညာ300ဆိုကြညာရောက်ပြောင်းလို့ပြန်တော့သဘောတရားတည်းအရင်စိမ့်စက်ဟိုက5000လောက်500ဆိုင်ကျော်ဖြစ်ပေါ်ပြီ။ဘူးကျွန်တော်တော့တပိုင်းဆက်တယ်ဦးတန်းတန်းကြီး။ဒီနေ့ဘောရောက်ဖို့ဒါကကြည့်။ဦးကျွန်တော်တိုင်ရနေနေတယ်။ကျွန်တော်စီရလာရုပ်ရှင်ဘူးသူပေါင်းရောက်လာတော့ရောက်ချို့နှစ်ပတ်ပတ်ကြာပြည့်။ကားတန်းတော်တော့တစ်ပတ်ပတ်ကွာပြီအပုံတိုင်းကြီး။သူကပန်းကျင်လာမဆိုင်ဆိုရင်ကိုကလေဒီကြောက်တဲ့ဘဲတော်ရောက်တယ်ကာတန်းကြီး။ဘနာခါစစ်တာဒီလောက်မဆိုးတန်းကြီးကြောက်ရတယ်။အခုကတော့ဆိုးလာ
။ကပိုင်းဖျားလန်အင်းအားကန်ဘေးကစီဆိုင်မှာစီရဖို့တန်းစီနေတဲ့ကားတန်းဟာအင်းအားကန်တပတ်ရှိတဲ့အကြောင်းတိုက်စီရင်မောင်းတချို့ကပြောပါရယ်။မန္တလေးမြို့ပေါ်မှာဆိုရင်လဲပြင်ပတက်စီကိုဝယ်ထည့်ရမယ်ဆိုရင်တလီတာကိုကျက်8000နဲ့တထောင်ကြားမှာဖြစ်နေတဲ့အကြောင်းအားရင်လုပ်ငန်းလုပ်ကင်နေသူတွေကပြောပါရယ်။
အခုရန်ကုန်အခုဒီမှာပါဖြစ်နေခုဒီခုနောက်ပြည့်တဲ့ order ဝင်နေရန်ကုန်မှာရန်ကုန်သွားကြတာဆိုတော့ကျွန်တော်ဒီကနေစီရဆယ်တော့ချိုးထည့်ရမှာပေါ့နော်ပြီးဟိုရရန်ကုန်မှာလည်းစီရဆက်နေတယ်ရန်ကုန်ကားချရုပ်ချက်တာဘယ်လိုလဲဦးတဲ့ရန်ကုန်မှာစီရဖို့မလဲဦးတဲ့မလာနဲ့ဆိုတော့ရန်ကုန်မှာမသွားရုပ်ဖြစ်တာတော့အခုပါတစ်ခုချက်လည်းဘာလို့ပြောနေလဲဆိုတော့စီထုတ်ဆောင်တယ်စီထုတ်မစားဘဲနဲ့လာလို့သူတွေကစီထုတ်ဆောင်ပုံခတ်ခဲသွားလို့တယ်သူတို့မနဲ့ပြောနေတာ
တဘာဝတိုင်းဝင်သုံး CNG အငှားယင်တွေဘတ်စကားတွေကိုတော့ဆိုင်တွေကဒီဇယ်မီးစက်တွေသုံးပြီးတန်းွေဖြည့်ပေးနေရပါတယ်အဲ့ဒီနေရာတွေမှာပါဝန်ဆောင်မှုမပေးနိုင်တော့ဘူးဆိုရင်တော့မြို့ပေါ်ကခရီးတဲ့ပို့ဆောင်ရေးလုပ်ငန်းတွေအားလုံးရပ်ဆိုင်းသွားနိုင်တယ်လို့အများစုကခန့်မှန်းထားပါတယ်စစ်ကောင်စီကတော့မကြသေးခင်ကရေးပေးကြောက်တည်ယူပို့ဆောင်ရေးအခက်အခဲတွေကြားပြက်လက်မှုတချို့ရှိပေမဲ့လည်းစက်သုံးစီအလုံးလောက်ရှိတယ်လို့အစိုးရဘက်မှပြောထားပါတယ်ဒါပေမဲ့လည်းစစ်ကောင်စီမှာနိုင်ငံသားငွေမလုံလောက်တာကြောင့်လောင်စာဆီဝယ်ယူတင်သွင်းမှုအခက်ကြုံနေရတာဟာဆက်သုံးစီရှားပါရတဲ့အကြောင်းရင်းတွေထဲမှာတခုအပါဝင်ဖြစ်တယ်လို့အကဲခတ်တွေနဲ့စီးပွားရေးလုပ်ငန်းရှင်တချို့ကသုံးသပ်ကြပါတယ်ခင်ဗျာ
ဒါကတော့မြန်မာနိုင်ငံမှာဆက်သုံးစီရှားပါမှုတွေသတင်းပတ်တွေနဲ့ချီပြီးတော့ကြုံနေရတာကြောင့်ဝန်ဆောင်မှုလုပ်ငန်းတွေမှာအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အခြေအနေကိုကိုငိမ့်ချန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အတန်လွင့်အစီအစဉ်တွေသတင်းတွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေရှုစားနာဆင်ရဖို့ရှိပါတယ
် VOA American တန်ရဲ့ရုပ်သံနဲ့ video ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်Radio season ကိုလိုင်းတွင်ပြီးတာထုတ်လွှင့်မှုအပြင်ကျွန်တော်ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာနောက်တော့လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတွင်မီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့တော်ရရှင်နေအနေနဲ့တော့ VOA Radio ညပိုင်း season ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA မြန်မာညချမ်း Radio season ကိုည9နာရီကနေပြီးတော့10နာရီအထိလိုင်းတွင်မီတာ32kilohertz 9303ညာနဲ့9383ညာလိုင်းဒိုမီတာ51 kilohertz 9885တို့အပြင်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kilohertz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုပြန်နားထောင်ကျင်နေရှင်တော့ည10နာရီကနေ17နာရီအထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြီးတော့ပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ် VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တင်နေ ည9:00ရုပ်တန်အစီအစဉ်တွေကိုတော့လူရုမိတ်ဆွေရုပ်တန်လိုင်းနဲ့အွန်လိုင်းပေါ်မှာ24:00ဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။ View American တန်ရုပ်တန်အစီအစဉ်ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါနော်။ယုံကြည်စိတ်ချရတဲ့သတင်းတွေကို View ကတင်ဆက်ပေးနေပါတယ်။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အတန်ရဲ့2024ခုနှစ်ဩဂုတ်လ14ရက်ဗုဒ္ဓဖူးနေ့ညချမ်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းညဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအေဒီတာနဲ့ဆွေးနွေးကန် Generation Z Season နဲ့အားကစားကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အရင်ဆုံးတော့ editor နဲ့ဆွေးနွေးကန်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့စိန်ခေါ်ခံရတဲ့ Bangladesh Democracy ဆိုတဲ့ကောင်းစဉ်နဲ့တင်ဆက်ပေးထားပါတယ်။ရှေ့ဟာစီနာထွက်သွားပြီးတဲ့နောက်မှာတော့အခက်အခဲမျိုးစုံနဲ့မတည်ငြိမ်မှုတွေနဲ့ရင်ဆိုင်နေရတဲ့ Bangladesh နိုင်ငံမှာတော့ Democracy အတွက်စိန်ခေါ်မှုတွေအများပြားရှိနေပါတယ်။လောလောဆယ်မှာတော့ဆီယာနာတိမ့်နိုင်ကြီးအလားအလာမရှိဘူးလို့ဆိုနိုင်ပေမဲ့ Mohammed Yunus ကကြားဖြတ်အစိုးရကဒီမိုကရေစီလမ်းကြောင်းကိုပြန်လည်တက်မှတ်ပေးနိုင်ခြေရှိပါမလားဒီသတင်းပတ်ရဲ့အက်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်မှာဥကြော်စန္ဒာကိုမမျှတစင်အောင်ကမင်းမြန်ဆွေးနွေးတင်ပြပေးထားပါတယ်
မင်္ဂလာပါဥကြော်စန္ဒာရှင
်
မင်္ဂလာပါဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာဘာကြောင့်နိုင်ငံတွေထွက်ပြေးရတာပါလဲ
အကြောင်းရင်းတစ်ခုပေါ့လေလက်လောကြောင်းရင်းနဲ့အခြေခံကြောင်းရင်းဆိုပြီးတော့ဖြစ်ရတိုင်းကိုအဲ့လိုခွဲကြည့်ကြပါတယ်လက်လောကြောင်းရင်းကတော့ကျောင်းသားတွေဆန္ဒပြတယ်ဘာကြောင့်ပြသလဲဆိုတော့အလုတ်ကိုင်ကိုကိုတာခွဲပြီးသတ်မှတ်တယ်ဂျော့ကိုတာအဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံမှာလူငယ်တွေအလုပ်လက်မဲ့ဥယျာဉ်တွေများပြားလာနေတဲ့အချိန်မှာရှိတ်ခါစင်နာကမလုပ်လိုက်လဲဆိုတော့အစိုးရအလုတ်ကိုင်30ရာခိုင်နှုန်းကို1987ပါကစ္စတန်ကိုတော်လှန်တဲ့လွတ်လပ်ရေးတိုက်ပွဲမှာပါဝင်ခဲ့သူတွေရဲ့မျိုးဆက်တွေသတိမီးတွေမြင်းမြစ်တွေပို့ပြီးတော့ဥစားပြည်ပြင်းတယ်လို့ပြောတယ်။ကျောင်းသားတွေမကြည့်နဲ့ဘူး။အဲဒါကျောင်းသားတွေမကြည့်နဲ့ဆန့်ကျင်ဆန္ဒပြတယ်အဲဒါကိုထပ်အတည်ပြုတယ်အဲ့ဒီကိုအလုတောင်းဒါစစ်ကြားသတ်မှတ်ထားတဲ့ဥပဒေကိုအတည်ပြုတယ်။အတည်ပြုပြီးသူကဘာသူပြောတယ်လို့ဆိုတော့အဲ့မှာကျွန်တော်ကျောင်းသားတွေအတွက်ကမပေးဘူးလားလို့မေးတဲ့အခါမှာသူကပြောခဲ့တယ်။ရာဇကာလို့ခေါ်ရတဲ့ဘင်္ဂလားဒေ့ရှ်မှာရာဇကာရှာတော့ဘင်္ဂလားဒေ့ရှ်လိုက်တိုက်ပွဲကတိုက်ပွဲမှာမပါဘဲနဲ့ပါကစ္စတန်ဘက်ကိုကာကွယ်ပြီးတော့လုခဲ့တဲ့လူတွေအဲ့ဒီလူတွေရဲ့တပ်ပြီးမိမိတို့ဘာကြောင့်ပေးရမှာလဲလို့သူကပြောခဲ့တယ်လို့တချို့သတင်းစာကဆိုပြီးရေးကြတယ်အဲ့ဒါမှကျောင်းသားတွေသိခံတင်းဒေါသထွက်ကြတယ်ဆိုတော့ကျောင်းသားတွေကသူတို့ကိုရာဇကာလို့ဆွဆဲလိုက်လို့ဖြစ်သွားတယ်ဆိုပြီးသတ်မှတ်တယ်ဒါပေမဲ့ရှိတ်ခါစနာကတော့ဒီနေ့တင်းလာဆိုတော့တင်းတွေနေရသတင်းတွေစားပြီးတော့စကားပြောလာတော့သူကအဲ့လိုကျွန်းခဲ့တာမဟုတ်ပါဘူးတဲ့ဒီကလေးတွေကအဲ့လိုပြောဘူးဒါ distort လုပ်လိုက်တာပေါ့သူရဲ့စကားကိုပုံကြီးချပြီးတော့လုပ်လိုက်ကြချင်းတာဖြစ်တယ်လို့ပြောတယ်။ဘာပဲဖြစ်ဖြစ်ဒီကျောင်းသားဆန္ဒပြပွဲဟာလက်ထော့အကြောင်းရင်းပါပဲ။အခြေခံအကြောင်းရင်းကတော့ရှိတ်ခါစီနာဟာနှစ်ပေါင်း16နှစ်နေပါအာနာနေပြီးတော့ကျော်လာတော့တဖြည်းဖြည်းပျက်စီးလာတယ်ပေါ့သူရဲ့အဆူရကနော်။အဲ့တော့အနာရှင်ဆန်းလာတယ်ပေါ့လေတပါတီအနာရှင်ဆန်းလာတယ်တပါတီကြီးစုမှုသိပ်များလာတယ်ဒါကိုလူရမကျေနပ်နိုင်ဘူးအဲဒါကြောင့်မခံရနိုင်လို့ဖြစ်တယ်ဆိုရတာအခြေခံအကြောင်းရင်းနဲ့သင်္ဆာပါတယ်အထူးသဖြင့်ဒီသရုတ်ထတင်မြောက်ရေကောက်ပွဲမှာသူနိုင်လာတဲ့အချိန်မှာအတိုက်ခံကိုလုံအားဖိနှိပ်ပိတ်ပင်ထားပြီးတော့တစ်ဖက်သက်လူလာတဲ့ရေကောက်ပွဲဆိုပြီးတော့သူရေကောက်ပွဲဆက်ကြတဲ့လူရမကျေနပ်လာကြတာဒီအချိန်မှာပောက်ကွဲသွားတဲ့သဘောဖြစ်ပါတယ်နောက်စတုံးတစ်ခုပြောရရကမနေ့ကပဲအဲရှိတ်ခါစတင်ပြောတဲ့အချိန်မှာသူပြောတာရုပ်တရက်ကျွန်တော်လည်းအားအသင်းနေဘင်္ဂလားဒေ့ရှ်သတင်းစာပရိုဂရမ်လို့ထဲမှာဖတ်ရတာတကယ်လို့သာစိန်မတင်ကျွန်းကိုအမေရိကန်ကိုပေးပြီးတော့ဘင်္ဂလားပင်လယ်မှာအမေရိကန်ရေတပ်ဖွဲ့မှုကိုသဘောတူခဲ့မယ်ဆိုရင်လည်းငါဆက်လက်ပြီးအာတာတည်မြဲနေမယ်ဆိုသူဆိုတဲ့သဘောကအမေရိကန်ကဝင်ဆွတ်တယ်ဆိုတဲ့သဘောသူကပြောသွားတာဒီမှာဒါပေမဲ့တခြားအထောက်ထားတော့မတွေ့ရပါဘူးအဲ့ဒါကတော့စူပါစကားပြောတာဖြစ်ပါတယ်ဆိုတော့ကျောင်းသားတွေဆန္ဒပြတာရဲ့အဓိကကတော့လက်လောကျောင်းဝင်ကတော့နောက်ပြီးတော့တပါရီအာနာရှင်ဆန္ဒကိုမကျေနပ်တာကအခြေခံအဖြစ်ဖြစ်မယ်။နောက်ပြီးတော့နိုင်ငံတကာဝင်ဆွတ်တဲ့ဆိုတာကတော့မရေမရတဲ့အကြောင်းတစ်ခုဖြစ်ပါတယ
်။ဒါမဲ့သူ့လက်ထက်မှာဒီနိုင်ငံစီးပွားရေးကအများကြီးတိုးတက်အောင်မြင်ခဲ့ရမှာမဟုတ်ပါဘူးလား
။သိမှန်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံစပိုင်းမှာလောက်ထိတိုးတက်တဲ့ခေတ်ဆိုတာမရှိခဲ့ပါဘူး။လွတ်လပ်ရပြီးတော့ကြည့်မယ်ဆိုရင်လွတ်လပ်ရတဲ့ပါကစ္စတန်လျှောက်ကလွတ်လပ်ယူတဲ့1967မှာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စီးရဲနံပါတ်1ဟာစီးရဲနံပါတ်1လိုင်းရဲ့အောက်မှာ80ရာခိုင်နှုန်းကျော်ကျော်ရှိပါတယ် below the poverty line. Damas thue let him ara saya khain nong jaw jaw bae chan daw de thi tut de la ba. A sin sin shin ya ri ma ga raw su anat la pi de naw ma average ni sin ni tai pyan mya 600 khain nong thi tut de la ga de. Covid yoga kala lon pi de naw 7.2% thi blin mya tut de la lo. Kaba wa ma tut de mu a chain a myan song tai pi do naw ma sat mat chin khan ga ya ba de. Damas tchain de ma bae yeset a chan chain su swa le phit kha de. A thu thuyin nai nai ye tai khan ni go lon wa พี่นี่แค่ได้นี่ก็แค่เนี่ยมาไอ้หลุผิดแค่สุยอสุยอยู่ซ่าเลยหลุแล้วเวพันธุ์ยาเลยอะไรอย่างที่ฮะซีบอยบล็อกตุ๊ดเตตุ๊ดเตไอ้หลุผิดมั้ยแล้วตะชั่วก็เลยบอกเลยซีบอยเนี่ยอะกูนอกป้ายมารอทรูเนเนงวยจี้ผ่องปั๊วผู้ฤาในเนี่ยเปาะผิดละเนี่ยปีรอနိုင်ငံเจ้าหมู่ชาบ้าหมู่ฤาตั้งที่มาจုံลาได้อาคามาจัดได้จုံลาได้ปาเลยโซงซ่าจาตุยอ่ะ
အခုဒီကြက်ပြက်အစိုးရကိုဦးဆောင်တဲ့ဟိုနိုဘယ်ငြိမ်းရေးဆုရှင်မိုဟာမက်ယူနပ်သူ့အစိုးရကဏ္ဍကိုဘယ်လိုရှိပါလဲ။သိအရေးကြီးပါတယ်။မစ္စတာယူနပ်ကိုចောင်းသားတွေကိုနိုင်ကဆန္ဒပြဒီကတဲ့ကသူ့ကိုပဲခေါင်းဆောင်ဖြစ်တင်ပြောက်ဖို့ဆိုပြီးသူတို့ရွယ်ခဲ့ကြတာဖြစ်ပါတယ်။အင်မတန်မှန်ကန်တဲ့ရွေးချယ်မှုလည်းပြောမှာပါ။အဲဆိုမစ္စတာယူနပ်ကိုသူကကဘာရောစီပွားရေးပညာရှင
ပြည်သူကလည်းထောက်ခံကြရတယ်မီဒီယာတွေကလည်းအကုန်လုံးအကောင့်ထောက်ခံရေးသားကြရတယ်သူဘယ်မှာပဲစပါဆေးကုနေတာကနေပြီးတော့ဝန်ကြီးချုပ်ဒါလို့ပါလို့ပြောတော့သူကပြန်လာတယ်အဲ့ဒီခါလေးစိတ်မှာအဲ့ဒီ BBC သတင်းထောက်ကမေးတယ်တိုင်းပြည်အတွက်ပါ message ပေးရင်လေ what's your message for the country တဲ့သူကပြောတယ် discipline and hard work တဲ့စီကန်ရှိကြပါအလုပ်လုပ်ရပါဒါပဲနှခုံးပဲစိတ်ကောင်းတဲ့စကားပဲသူ UAE နဲ့သူပြောပြီးတော့ဆက်ချုပ်သွားပဲတကယ်လည်းပဲသူကအဲ့လိုလှုပ်တယ်နောက်သူရောက်လာပြီးပထမဆုံးထားလူတွေကိုစက်နေရတော့ရကြပါကြက်မဖက်ကြနဲ့အခုဆိုလို့ရှိရင်လူငယ်စုတွေဖြစ်တဲ့ဘင်္ဂလားဒေ့ရှ်ကမွတ်စလင်များစုနိုင်ငံလူငယ်စုတွေဖြစ်ဟိန္ဒူတွေဗုဒ္ဓဘာသာတွေခရစ်ယာန်တွေအတိုက်ခိုက်ခံရတဲ့ဒါကိုမလုပ်ကြတဲ့တခါလေးချက်ချင်းပြောတယ်နောက်သူရဲ့အကြံပေးအဖွဲ့ထဲမှာဖွဲ့တဲ့အခါမှာလည်းပဲအဲလူမျိုးစုရေးရဝန်ကြီးရဲ့ check မှာတံပေါ်သားတယောက်ကိုခန့်တာလဲတွေးရပါတယ်ဆိုတော့သူဟာအကုန်လုံးကိုလွှမ်းခြုံပြီးတော့စုမြင်တဲ့ပညာရှင်တယောက်လည်းဖြစ်ပါတယ်ဒါပေမဲ့သူရဲ့အကြံသူကတော့ advisor ဆိုလို့ပြောတယ် cabinet ဖွဲ့ဝင်တွေ။အဲဒီတည်းမှာသူပါဝင်16ယောက်16ယောက်မှာလူအများစုကတော့နိုင်ငံတကာကြော်ကြားတဲ့ပညာရှင်တွေအဲလူခွင့်သမားတွေဖြစ်တယ်သိကောင်းတယ်။ဒါပေမဲ့9ယောက်ကတော့ BNP အခါလီဒါဇီယာရဲ့ဘင်္ဂလားဒေ့ရှ် National Party ဘင်္ဂလားဒေ့ရှ်အမျိုးသားပါတီကိုလူလာစုအဲပါတီနဲ့သက်ဆောင်ကြည့်ဝဲလို့သုံးသက်ချက်တွေကိုတွေးရပါတယ်။ဒါပေမဲ့ Mr. Yunus ရဲ့ဆူရရဲ့စွန့်ဆောင်မှုကသိပြီးတော့အရေးကြီးတယ်လို့ထင်ပါတယ်အခန့်ကဏ္ဍ
။အရေးောက်ပွဲအလားလာပါရောလွတ်လပ်ပြီးတော့တရားမျှတတဲ့အရေးောက်ပွဲဖြစ်လာနိုင်မှာ။အ
ဲ့ဒါကတော့စိန်ခေါ်မှုပါပဲ။သူတက်လည်းအရေးကြီးဆုံးစိန်ခေါ်မှုဖြစ်ပါလိမ့်မယ်။ပထမဆုံးလူတွေပြောကြတာကသူကအချင်းလုံလောက်ရပါမလား။အဲ့ဒီအဓိကအတိုက်ခံဖြစ်တဲ့ BNP စောစောပြောကြတဲ့ခါလီဒါဇီယာရဲ့ဘင်္ဂလားဒေ့ရှ်အမျိုးသားရေးပါတီကရပောင်90ပဲတချို့ကောင်းကောင်းများပြောနေတာရပောင်90အတွင်းမှာလုပ်ခဲ့ပါဆိုတော့ရပောင်90အတွင်းမှာလုပ်ဖို့ဖြစ်နိုင်ပါမလားလွတ်လပ်ပြီးတရားမျှတရွေးကောက်ပွဲဟူဆိုရက်သံဃာကနံပါတ်1မှာရှိကြပါတယ်ဆိုတော့အဲ့လိုလုပ်နိုင်ဖို့အတွက်ကတော့သူတို့အများကြီးစီစဉ်ကြိုးစားမှာဖြစ်ပါတယ်နောက်ပြီးတော့စိန်ခေါ်မှုတွေလည်းအများကြီးရှိနေပေါ်လိတီချိန်မှာအဲ့ဒါကိုတော့လူတိုင်းကနည်းနည်းထောက်ပြနေကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မစ္စတာယူနိုဆက်ဆိုအဲ့ကိုလုပ်နိုင်ပါမလားလွတ်လာရင်တော့မှလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပါမလားအဲ့ဒါကလည်းအရေးကြီးတယ်ပေါ့လေဒါပေမဲ့လောလောဆယ်မှာတော့စစ်တပ်ကလည်းကြားနေတဲ့သဘောမျိုးဖြစ်နေတယ်ဆိုတော့မျှော်လင့်ချက်တော့ထားနိုင်ပါတယ
်အဲ့ဒီမိုကရေစီရှင်သန်ရေးလာလာပါဘော
အဲ့ဒါကရွေးကောက်ပွဲတွေကိုပုံပြီးရှိပါတယ်အရေးကြီးတဲ့ကိစ္စဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီစစ်တပ်အနာမသိနေဘူးအဲ့ဒါကတောင်းတဲ့အချက်တစ်ခုဥပမာဖြင့်အစိုးရလိုဖေဖေဖြစ်နေများသောပြန်တွေ့နိုင်တယ်မှာစစ်တပ်ဒီကအနာသိမ့်ပြီးတော့တက်လိုက်တယ်ဆိုပြီးတော့ဖြစ်လာကြတယ်လေအဲ့လိုဆိုတော့ဘင်္ဂလားဒေ့ရှ်မှာဘာကြောင့်မဖြစ်ဘူးလဲဆိုတော့တစ်ခုကတော့ဘင်္ဂလားဒေ့ရှ်ရဲ့စီဦးစီးချုပ်ဗိုလ်ချုပ်ကြီးဝါကာဥစ်မန်ဒီလူကရှိတ်ဟာစီနာရဲ့တူမယောက်ျားလာပါလား by marriage အဲ့လိုဆွေမျိုးဒေါ်အဲ့ဒါကြောင့်လဲသူကိုယ်တိုင်ကရှိတ်ဟာစီနာရဲ့အလိုချရှိတ်ဟာစီနာကို
that you have to be back to that of Dora de Lusuja as well. Sitaka from Movie York, Dr. Titella Mala, Sure, Diga and the Democracy, Diga and Yera, say another thing now. I saw any lucky and the Andiagi of Missibulo is higher. To the level, Britain and Air, Bangladesh and India and Majidia Watunga. Bangladesh politics are revenge politics. The party net about the revenge of Mijara, I think. ခဲ့တဲ့တက်လိုက်ရင်ဘလို့လိုဝန်ထင်တာပြီးတော့သူတစ်ဖက်သားလုပ်သွားမှာအဲ့လိုဆိုတော့ဒါဟာတပါတီကြီးဆိုတဲ့စနစ်ကိုဥတည်ပြီးသွားနေသဘောဖြစ်နေတခြားဘူးဖြစ်ဖို့ဆိုတာကြီးမားတဲ့စနစ်ကိုဖြစ်တယ်ဆိုတော့ပြောနေကြပါသေးတယ်အဲ့ဒါကြောင့်တချို့ကလည်းပြောကြတယ်ဘင်္ဂလားဒေ့ရှ်မှာဒီမိုကရေစီထွန်းအားခြင်းအာဝင်းနာတစ်စ်အော်မဲနိုင်သူအကုန်လုံးယူဆိုတဲ့ပုံစံမျိုးမဟုတ်ဖ ဒီကြားရလေးရှိပါတယ်ဆိုတော့အဲ့လိုပုံစံမျိုးတနည်းနည်းတော့လောက်ရမယ်တို့မဲ့စိန်ခေါ်မှုတွေအခက်အခဲတွေ challenges တွေအများကြီးပြင်းထန်နေရယ်ဆိုတော့ဒီကကြောက်ရပါတယ်
ဒီကအဖြစ်ပြန်မဲ့ပါတီဖြစ်ပါတယ်ခုဘင်္ဂလားဒေ့ရှ်ရဲ့အခြေအနေတွေကဒီနိုင်ငံတကာဆက်ဆံရေးနောက်အင်းနီဂျင်းဆက်ဆံရေးအထူးသဖြင့်ပြောမယ်ဆိုရင်မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာဘလို့ရိုက်ခတ်လာနိုင်လဲဟုတ်ကဲ့မြန်မာနိုင်ငံကတော့နောက်ဆုံးပြောကြတာပေါ့အရေးကြီးဆုံးကတော့အိန္ဒိယနဲ့ဆက်ဆံရေးကဘုရားချိတ်ခတ်စတန်အိန္ဒိယကိုရောက်နေတယ်ဘင်္ဂလားဒေ့ရှ်
ဆောင်ရွက်ပေးခဲ့တာပဲ ဆိုတော့ ထိတ်ခါစီရင်လည်း အိန္ဒိယနိုင်ငံစိတ်အလွန်သင်ပါတယ် သူကအခုလည်းပဲ အိန္ဒိယနိုင်ငံကိုထွက်ပြေးသွားတော့ပါလေ အိန္ဒိယနိုင်ငံခေါ်လို့မေးပါတယ် ဆိုတော့ အိန္ဒိယအစိုးရကိုပြောနေရတယ် ခင်ဗျားတို့ပြန်ပြီးစဉ်းစား ထိတ်ခါစီရင်ကို ခင်ဗျားတို့သိပြီးတော့ ကူညီပေးနေတာမှန်ရဲ့လား အိန္ဒိယမီဒီယာတွေက အိန္ဒိယအစိုးရကိုအကြံပေးနေတယ် ဒါကြောင့်ထိတ်ခါစီရင်ဟာ အိန္ဒိယကလည်းဒီလိုကူညီနေတာ မင်းတို့ကလည်းကူညီနေတာ ထိတ်ခါစီရင်တကယ်တရုတ်ဘက်ကိုပါတယ် တရုတ်နဲ့ကတော့ သူကသိပြီးတော့ပလဲနံပါတ်1နဲ့ ဒုက္ခသည်ပြန်လာရေးမှာတော့တရုတ်ကလုပ်ပေးမယ်ပြောတယ် အိန္ဒိယဘက်ကတော့ East Policy အစီအမံလုပ်ကြမယ်ဆိုတော့ Bangladesh နဲ့မြန်မာကိုဖြတ်ပြီးမှဒီဘက်ကိုလာမယ်ဆိုတော့ အိန္ဒိယကတော့ဘာပဲပြောပြောသူဥစားပေးခဲ့တယ် တရုတ်ကလည်းပဲ Bangladesh အိန္ဒိယသမုဒ္ဒရာလွှမ်းမိုးရေးအစအကုန်လုံးနောက်ပြီးသူ Belt and Road အတွက်စီမံကိန်းမှာလည်းပဲအဓိကနေရာဖြစ်တော့တရုတ်ကဘယ်လိုဝင်လာမလဲဆိုတော့သင်ကသိမှန်းစားနေရပါတယ် မြန်မာနိုင်ငံမြန်မာနိုင်ငံနဲ့ပတ်သက်လို့ကဒီကတော့ဒုက္ခသည်ကိစ္စဖြစ်တယ်ဆိုတော့ဒုက္ခသည်တွေကတော့တချို့ကတော့ပူပြီးအကောင်ဖြစ်လာမယ်ဒုက္ခသည်အရေးကိုပူပြီးတော့အလေးနဲ့ထားလာလိမ့်မယ်နောက်ပြီးနေစားကိုပိတ်တာတွေပါလေမလို့ခဏပြန်လာခွင့်ပေးလိမ့်မယ်လို့မျှော်လင့်ကြတယ်လို့ပြောဆိုကြပါတယ်ဒုက္ခသည်ကတစ်စင်းစကားကြားပါလေအဲဒုက္ခသည်ကိစ္စဒါပေမဲ့ဒုက္ခသည်ပြန်ရောက်ဖို့ဆိ ချင်းတို့တော်လိုင်းအင်အားစုကစိမ့်ပိုက်ထားတဲ့အချိန်မှာစစ်ကောင်စီနဲ့ဆက်လက်ပြီးတော့ဆက်ဆံလို့ဖြစ်ပါတော့မလားဒီကိစ္စကိုလည်းပဲဒီဂျက်ဖြတ်အစိုးရအထူးသဖြင့်ဂျက်ဖြတ်အစိုးရပြီးတော့နောက်ရေကောက်ပွဲမှာတက်လာပဲအစိုးရဘယ်လိုကင်ကြွယ်လာမလဲဆိုတာကတော့ဒါလည်းပဲကြိုတင်မပြောနိုင်တဲ့ကိစ္စဖြစ်ပါတယ်
ဟုတ်ကဲ့ပါဦးကျော်စံသားရှင်အခုလိုဆင်းရဲသုံးသက်ပြည့်တဲ့ကျေးဇူးတင်ပါတယ
်စိန်ခေါ်ခံရတဲ့ဘင်္ဂလားဒေ့ရှ်ဒီမိုကရေစီဆိုတဲ့ခေါင်းစဉ်နဲ့ဦးကျော်စံသားကိုမမျှတဲ့ဇင်အောင်ကမေးမြန်းဆွေးနွေးထားတဲ့အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ပါရှင်အခုဆက်ပြီးတော့ Generation Z ကိုအလှည့်ပေးကြပါတယ်အသက်10နှစ်အရွယ်ကလေးကချင်းလုံအားကစားပညာကိုသင်ယူခဲ့ပြီးတော့မြမရိုးရချင်းလုံခက်ကစားနီကိုဒီဇိုင်းမမတ်လေးကျင့်ကစားခဲ့တယ်လို့မြန်မာနိုင်ငံကနာမည်ကျော်ချင်းလုံးခက်ကျွမ်းကျင်သူမတ်မေဦးခင်ကပြောပါတယ်ဆယ်ကျော်သက်တယောက်အနေနဲ့အခက်ခဲစိန်ခေါ်မှုတွေကြားတဲ့ကထိမ့်သိမ့်မှုစူးစမ်းခဲ့တာပါမတ်ခင်လေးစကားပြောထားပါတယ
် Hey Gen Z တက်ချင်ရောက်တယ်မီနော် Gen Z တို့ရေဒီတစ်ပတ်တော့အသက်ငယ်ငယ်ရွယ်နဲ့မြမရိုးရချင်းလုံးကစားနီကိုထိမ့်သိမ့်ထားတဲ့အမျိုးသမီးငယ်လေးတယောက်နဲ့စကားပြောထားတယ်ဆိုတော့သူ့အကြောင်းလေးတွေလည်းနားထောင်ကြည့်ပါဦး
ကျမနာမည်ကတော့မေယူခင်ဖြစ်ပါတယ်။တက်ကတော့ဆက်ခွန်ပါ။ဒီချင်းလုံးပညာနဲ့တမဝန်ကြောင့်ပြုနေတဲ့ blog ဖြစ်ပါတယ်
။သူကဘယ်အသက်အရွယ်လောက်တည်းကချင်းလုံးပညာကိုစပြီးတော့သင်ခဲ့တာလဲ
။ဒီချင်းလုံးပညာကိုစပြီးသင်ကြတာကတော့အသက်10နှစ်ကနေစတင်ခဲ့တာပါ။ အခြေခံမာနေဆန်စတင်ကလေးဆရာမင်္ဂလာဥမ္မမောင်ဆရာနေပြောစပြီးတင်ပေးပါမယ်
။မိဘတွေကသင်ခိုင်းလို့သင်ရင်လည်းချင်းလုံးကစားနည်းကိုတဖြည်းဖြည်းနဲ့စိတ်ဝင်စားလာတယ်လို့သူကအခုလိုပဲပြောပြထားတယ်
။ပါဒနာပါလားဆိုမပါဘူးမပါဘူးဒီချင်းလုံးဆိုလည်းဘာမှမသိဘူးလေတခါမှလည်းကိုကမမြင်ဘူးဆယ်နဲ့ဆိုငယ်သေးရင်ဒီမိဘတွေကတိုက်တွန်းလို့ဆိုပြီးတော့ခက်ကစားခဲ့ရစားပြီးတော့တင်းတင်းနဲ့စိတ်ဝင်စားလာတယ်။တင်းပြီးတော့စတင်နဲ့တင်းပြီးရဲ့အချိန်တစ်နှစ်ကြာမှပွဲစားခက်တယ်၊တကယ်နိုင်ပွဲလေးစားခက်တယ်။အဲ့ဒီအချိန်မှာပြိတက်တီအားပေးတာအဲလက်ခုတီဒီကိုဆက်တာကိုလက်ခုတီတီးပြီးတော့အားပေးတာအဲအဲ့အရာကိုအရင်သဘောကျတော့ကျပီတီဖြစ်တာကိုအခုစူးစမ်းမှုရရင်လည်းအဲ့ဒီကနေတပြေးပြေးငါဒီချက်ပူကောင်းခတ်မယ်ငါ့ကိုဒီချက်ပူပြီးတော့လူတွေသဘောကျအောင်လုပ်မယ်ဆိုတာစိတ်စူးစမ်းလာတော့ခုတော့ဝါဒနာပါလာပါပြီ
ကလေးရွယ်တွေကနေပြီးတော့သူကဒီချင်းလုံးခက်တဲ့ပညာကိုသင်ခဲ့တာဆိုတော့သူဘလောက်ထိခက်ခက်ခဲခဲနဲ့စူးစမ်းခဲ့ရလဲဘလို့ပုံစံမျိုးတွေလေ့ကျင့်သင်နေနေလဲ
ကျိန်လုံးကြီးကိုကွချီအောင်ကြီးတက်ခါရတာနားတယ်ဆိုတော့ဘလောက်နေနာတော့ဆိုတော့သွေးတွေထွက်တာခြေောက်ကနေအဲ့ခြေချောင်းလေးတွေခြေချောင်းလေးအမြတ်ညာတန်းဆိုညာဘက်နဲ့ခက်တာခြေချောင်းလေးတွေအဲ့ခြေပြားစတော့တော့အဲ့လိုတဲတဲလေးတော့ဆိုတာခြေချောင်းမှာသွေးတွေဆိုတာအတ္တမာရီပေါ့လေတမိချာမှာကိုယ့်ရဲ့အတ္တမာရီရှိသေးရဲ့အဲ့စကတ်တုံးကတော့ကိုယ်ကမသိဘူးဖြစ်တယ်တဲ့မလားတော့တာပေါ့အမြင်ဒီရကျင်တော့နော်တချဲချင်းကိုမြည်ရတော့တဲ့အဲ့ခါကျချိန်ဆိုတော့ချီတော့ကိုချီရတာကြာပြီထွက်တယ်အဲ့အဲ့လေးပေါ့အဲ့သွေးထွက်ပြီဆိုရင်အုံမင်တိတ်ဆီရှိတယ်နော်အဲ့အုံမင်တိတ်ကိုအဲ့သွေးထွက်တဲ့နေရာလေးပတ်ပတ်ပြီးပြန်ခက်အဲ့ရနေတမိုင်းတက်ပြီးတော့နောက်ပိုင်းကျတော့ဆရာတမိရဲ့ fitness တီးပြီးတော့ခက်ကြည့်ပါလားတဲ့ main thing ဆိုတော့ fitness ကြီးလိုက်တော့နည်းနည်းဆက်တာပေါ့မျိုးငါးသားပြန်ပိုက်ချုပ်ဆင်းတော့ဒီနော်အဲ့ရချင်းပြည်ဒါကြတမိကမြန်မာယူရချင်းအာဖဂန်ကိုရချင်းအာဖဂန်ပြတ်တော့တမိလို့ချင်းမှာမျိုးရှိတယ်ဘိုင်းချင်းဝိုင်းချင်းအပွဲလိုက်โอเคเนี่ยตะเนนายอลาเซ่ตะเนนายชื่อเนี่ยเนี่ยชื่อออกมาตะเนนายก็ตะเนนายก็เลยไงๆน้องก็ตะเนนายซ้ายขัดเนี่ยชิงขัดไปแล้วตะเนนายซ้ายขัดอะคือว่าตะเนนายวายชิงมาขัดเนี่ยแล้วก็วายชิงเอาเลยชิงเลยวายชิงอ่ะจะเปลี่ยนวายชิงเนี่ยดีเลยเปลี่ยนวายเนี่ยวายชิงเนี่ยไปไล่ขัดกระซ่าอ่ะไอ้เนี่ยอธิบายทางนี้ชิง
အများအမြင်မှာချင်းလုံးလေးကလေထဲမှာဝေ့ပြီးတော့ထလားပပနဲ့ခတ်ပြနိုင်မှုအတွက်သူဘလောက်ထိနိုင်ပေါင်းများစွာစူးစမ်းလေ့ကျင့်ခဲ့ရလဲ
။ဒီမှာချိန်ဝင်းနေဝင်းနေထွက်တာခက်ကစားတဲ့ချိန်မှာလူကြည့်လိုက်တဲ့တက်ပါပဲလားပြန်ထွက်အဲ့လိုမျိုးပေါ့။အမှန်တကယ်သူတို့အပြင်မှာလေ့ကျင့်နေရတာအဲ့လိုအဝင်းနေမှာသူတို့ခလုတ်တိုက်ပြီးတော့မှောင်သွားလို့အဲ့လိုလူတွေဖုံးနိုင်တယ်။ဒါသူတို့ချိန်ဝင်းနေပဲရှိတယ်။ Okay တက်တယ်ဆိုရင်လည်းဒါသူတို့ခုံးလေးပေါ်မှာအဆင့်ဆင့်၄၅၆၄၅ပဲလောက်ဆက်တာမဟုတ်သေးဘူး။ဒီမြေပြင်မှာတခဲတက်ဖို့အခြေကိုတမီးတို့မှာခြေခောက်ပြီးတော့ချင်းမဆက်ပဲနဲ့တပတ်နှစ်ပတ်လောက်နားရတဲ့အခြေမျိုးလည်းရှိရပါတော့။ခြေရောက်တာလွယ်လွယ်နဲ့တကယ်တော့မိမအမှုကြီးချင်းမမှုကြီးအများကြီးပေါ့လေ။နှစ်ခုအခြေချင်းမတိကြောင့်လည်းမြေချင်းစူးစမ်းခဲ့ရတယ်။ဒါအကြသဘင်တိုင်းပေါ့နော်။ဘိုင်းကတ်ဆိုရင်လည်းအခုတမီးတို့ခင်းနေချိုးရတယ်။အဓိကကခင်းအများကြီးချိုးရတာပဲ။ဘာလို့လဲဆိုတော့အခုတမီးတို့ချင်းကြီးပိုင်းနဲ့တမီးတို့ဆူတော့တယ်။တော့ရတဲ့အချိန်မှာတဲပွားလေးဒီခေါင်းကြီးရတယ်။တော့အပေါ်ကြီးကိုမော့ရှေ့ရနေချင်းဒီမင်းစီကနေဒီနေစီပဲမြင်တာခေါင်းလုံးတော့ခေါင်းတွေမှာနှံ့လာတာဆိုတော့တမီးတို့အဲ့ဒါကိုတမီးအများဆုံး1200တိချိုးပြီးခုအချိန်ကြီးတော့အကြာကြီးအဲ့ဒါကြီးပြီးတော့ခေါင်းကမငုံနိုင်တော့အောက်အဲ့လိုမျိုးပါတော့အများကြီးချိုးရခဲ့ရတာပေါ့မဟာလူဆိုနေတဲ့ခင်းနေချိုးရတယ်အဓိကတော့တမီးတို့ခင်းနေအများကြီးချိုးရင်ပေါင်နေတာအောင်ပေါင်နေတာလည်းနောက်ပြီးကျတော့ဘုန်းကြီးဇက်တွေအများကြီးများနာတာတိုင်းပြမှုရေးဖေးဆမ်းမှုရေးချိုးစားမှုရေးအားကြီးတော့အပြင်မှာဒီလိုအချင်းတိပေါက်လာတာလေ
သူကလေညမယူရချင်းလုံးကစားနည်းပညာကိုကျူးစားပြီးတော့ကစားပြပြီးမဲ့တန်ဖိုးမထားတဲ့သူတွေနဲ့လည်းကြုံခဲ့ရဘူးတဲ့
ဒီကချင်းတပွဲခက်တယ်ဒါပေမဲ့နယ်ပွဲတွေကခက်တယ်လားအခုရေးစရင်ရင်း၃သိန်းစံ၃သိန်း၄သိန်းနဲ့၄သိန်းအဲ့ခါကျရင်သူကပြောဟာရှော့ပါအောင်လို့ပါလို့ပေါ့နော်ဒီစီချင်းပွဲလေးတနားရီတနားရီပွဲလောက်ခက်ပြီးတော့၃သိန်းရတာအချို့ကပြောကြတယ်ဒီကနေ့တမီးတို့အနေနဲ့မြေပြင်နဲ့အမြသွားလာလှူရှားနေရတဲ့စီမိုးတွေရှိတယ်။ကိုယ့်ရဲ့အချိန်နဲ့ကိုယ့်ရဲ့ကြိုးစားမှုတွေကိုရှင်းနေမှုတွေအများကြီးရှိတယ်။ဒါတွေကိုကြောက်သူကမမြင်ဘူးပေါ့နော်
။အနာဂတ်မှာရောချင်းလုံးကစားနည်းနဲ့ပတ်သက်ပြီးသူပါရီဆက်လုပ်သွားဖို့ရှိနေလေ
။ဒီချင်းလုံးအားကစားတာမြန်မာရဲ့ယူရပိုင်းမြန်မာမျိုးနဲ့ပတ်သက်ပြီးဖြစ်ချင်။ဒီနေ့ကျွန်တော်ပြောချင်တာကတမီးကိုချိုးစားနေတယ်။အခုကတော့ဒီချင်းလုံးကမြန်မာမျိုးနဲ့ပတ်သက်ပြောလို့ရမယ်နဲ့တက်တူချောက်တိုင်းတော့ရှိတာ။အခုကတော့အရှိတော်အရှာမှာတမီးတို့အင်စာစီးကိန်းပါလို့ဆိုပြီးနော်။ကျင်းပါရတာကျွေးအချင်းအောင်အင်္ဂါကြောင်တော့တည်သိကြရပေါ့နော်အဲနဲ့အများကြီးသိကြနောက်နိုင်ငံတွေကစားအချင်းအောင်အင်္ဂါကြောင်အဲ့လိုသိကြတည်သိချင်တယ်ပေါ့နော်ဟုတ်အပါတော့ကျွန်တော်ရဲ့ဆိုတဲ့အစိမ်းရောင်းနေတာညီမကြီးရဲ့အချင်းအောင်အင်္ဂါကြောင်ပြည့်စုံချင်အဲ့ဆိုမြင်ကြအောင်ဒီနေ့ကလောက်သွား
ကဲကျင်းစည်းတို့ရေညီမယူရချင်းလုံးကစားနည်းကိုကြိုးစားထိန်းသိမ်းနေတဲ့စေကျော်သက်မြို့သမီးငယ်တွေကြောင့်ကြားခဲ့ကြရတာနော်ရှိတဲ့ဘက်တွေကြားလို့ရှိရင်လည်းနေပယ်အသီးသီးမှာထူးချွန်ထက်မြက်နေတဲ့ညီမလူငယ်လေးတွေကြောင့်ကြားကြဖို့ရှိတာမို့လို့ကျင်းစည်းစီစဉ်ကိုဆက်ဆက်စောင့်ကြည့်ကြပါဦးနော်တတ
မခင်လေးတင်ဆက်ပေးခဲ့တဲ့ generation C အစီအစဉ်မှာရှင်အခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ်2024 Paris Olympic ပြိုင်ပွဲမှာတော့ American ပြည်ထောင်စုက basketball ပြိုင်ပွဲမှာအမျိုးသားရောအမျိုးသမီးပြိုင်ပွဲမှာပါဘိုးဆွဲပြီးတော့ပြိုင်ပွဲတစ်ခုလုံးမှာစုတစိမ့်အများဆုံးရခဲ့ပါတယ်ပြင်သစ်သမ္မတ Emmanuel Macron ကတော့ပြိုင်ပွဲစီစဉ်သူအားလုံးကိုကျေးဇူးတင်တယ်လို့ပြောပါတယ်အိုလံပစ်ပြိုင်ပွဲတွေမှာဆုရတဲ့သူတွေကိုစုချင်းငွေဖြစ်တဲ့ဘယ်နိုင်ငံတွေကဘလောက်ပေးမလဲဆိုတာကိုကိုရနိုင်စူးစီးတင်ဆက်ပေးထားပါတယ
်ပြည်သူနိုင်ငံမှာကျင်းပတဲ့2024 Paris Olympic ပြိုင်ပွဲကတော့ပြီးဆုံးသွားခဲ့ပါပြီပိတ်ပွဲအခမ်းအနားကို Paris မြို့က Star de France အားကစားကွင်းကြီးမှာခံခံနာနာနဲ့အောင်မြင်စွာကျင်းပခဲ့ပြီးတော့လာမယ့် 2028 LA Olympic ပြိုင်ပွဲအတွက် Olympic အလံကိုလည်းအမေရိကန်ကိုလွှဲပေးခဲ့ပါတယ်နိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်ဘိတ်ကတော့အိုလံပစ်ပြိုင်ပွဲကကျွန်တော်လူသားတွေဘယ်လောက်ထိကြီးကျယ်ခမ်းနားစွာလုပ်နိုင်တယ်လဲဆိုတာကိုပြသခဲ့တယ်အိုလံပစ်ပြိုင်ပွဲကငြိမ်းချမ်းရေးကိုမဖန်တီးနိုင်ပေမဲ့ကမ္ဘာလုံးကအားကျစေမဲ့ငြိမ်းချမ်းရေးယဉ်ကျေးမှုကိုဖန်တီးနိုင်ခဲ့တယ်လို့ပိတ်ပွဲအခမ်းအနားမှာပြောသွားခဲ့ပါတယ်ဒီပိတ်ပွဲအခမ်းအနားမှာကမ္ဘာကျော်ဟောလိဝုဒ်ရုပ်ရှင်မင်းသားတောင်ခရုစ်ကလည်း Star de France ကွင်းရဲ့အမိုးပေါ်ကနေချိုးနဲ့ဆင်းလာခဲ့ပြီးတော့အိုလံပစ်အလံကိုတည်ဆောင်ခဲ့တာကလည်းခွေးထဲမှာရှိတဲ့အားကစားသမားတွေရောပရိသတ်တွေကိုပါအံ့အားတဲ့သဘောကျစေခဲ့တာဖြစ်ပါတယ
် absolutely spectacular really
တကယ်ကိုမယုံကြည်နိုင်လောက်အောင်ကြီးကျယ်ခမ်းနားတဲ့ညညပါအားကစားသမားတွေနဲ့ပိတ်ပွဲကိုကြည့်ုံနေတဲ့အရန်ကောင်းနေပြီးအဲ့ဒီမှာမှ Tran Cruz ကကြီးတဲ့နားနဲ့တိတ်မွေးတဲ့နေရာကနေအမိုးပေါ်ကနေဒိုင်မင်းထိုးချတာကိုမြင်ရတာကတော့တကယ်ကိုအတိုင်းတဲ့အလွန်ပါပဲပိုပြီးတော့မိုက်သွားတယ
် c'est un peu à l'image de tous ces JO et on est très fiers
ပိတ်ပွဲရတကယ်ထိတ်တန်းပါပဲဒါအိုလံပစ်ပွဲအားလုံးရဲ့ပုံရိပ်နဲ့တူပြီးအဲ့ဒီအတွက်ကျမတို့ဂုဏ်ယူပါတယ
်ပြည်သူ့သမ္မတ Emmanuel Macron ကတော့အိုလံပစ်ပြိုင်ပွဲကိုအောင်မြင်စွာကျင်းပနိုင်ခဲ့တဲ့အတွက်ပြိုင်ပွဲစီစဉ်သူတွေကိုကျေးဇူးတင်တယ်ဆိုပြီးတော့ပြောလိုက်ပါတယ
် Parce que pendant des années et des années beaucoup de gens nous ont dit que ce n'était pas possible Parce que pendant des années des mois des semaines tout le monde nous a dit
လူတော်များများကဒါမဖြစ်နိုင်ဘူးဆိုပြီးနှစ်ပေါင်းများစွာပြောခဲ့ကြပါတယ်။အိုလံပစ်ပြိုင်ပွဲဖွင့်ပွဲကယူသတ္တာလုံခြုံရေးကစိတ်မချရတာစိတ်မြင့်ကဘယ်တော့မှရည်ကူးလို့မရနိုင်တာပြီးတော့ပြင်သစ်အိုလံပစ်အသင်းအနေနဲ့စုရတဲ့ထိပ်ဆုံး၅သင်းနဲ့ဝင်နိုင်မှုဆိုပြီးလားရီနှစ်တင်နဲ့ချီပြီးမဖြစ်နိုင်ဘူးလို့ပဲပြောခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ဒီမှာခင်ဗျားတို့လုတ်ခဲ့တာတွေအကုန်လုံးကိုမဖြစ်နိုင်ဘူးဆိုပြီးကျွမ်းကျင်သူတွေပြောတာတွေကိုလည်းပြီးခဲ့တဲ့နှစ်ပိုင်းဒီမှာကြားခဲ့ရပါတယ်။ဒါပေမဲ့ခင်ဗျားတို့လုံနိုင်ခဲ့ကြတယ်ဒီအတွက်ခင်ဗျားတို့ကျေးဇူးတင်ပါတယ
်ဖေဗရူလာပြီးမှာတော့အမေရိကန်ကရွှေ40ငွေ40ကျင်း40နဲ့ပထမရခဲ့ပြီးတော့ပြည်ုပ်နိုင်ငံကတော့ရွှေ40ငွေ29ကျင်း24ခုနဲ့ဒုတိယဂျပန်ကရွှေ20ငွေ12ကျင်း73နဲ့တတိယရပြီးတော့ဩစတြေးလျကရွှေ78အင်ရှင်ပြင်သစ်ကရွှေ76နဲ့အဆင့်4နဲ့အဆင့်5အသီးသီးရခဲ့ကြပါတယ်ဘောလုံးပွဲတွေဘက်မှာတော့အမျိုးသားဖိုင်နယ်မှာစပိန်ကအင်ရှင်ပြင်သစ်ကိုအချိန်ပိုမှ5ဂိုး3ဂိုးနဲ့နိုင်ပြီးတော့ရွှေစိမ့်ရသွားခဲ့လို့အင်ရှင်ပြင်သစ်အသင်းရွှေစိမ့်နဲ့လွဲသွားခဲ့ပြီးတော့တတိယနေရာလူပွဲမှာတော့မော်ရိုကိုကအီဂျစ်ကို6ဂိုးကိုမရှိနဲ့နိုင်ပြီးတတိယရသွားခဲ့ပါတယ်။မြို့နီဘောလုံးပွဲဘက်မှာတော့အမေရိကန်အသင်းကဘရာဇီးလ်ကို2ဂိုးကိုမရှိနဲ့နိုင်ပြီးတော့ရွှေစိမ့်ရသွားတာကြောင့်အမေရိကန်အမျိုးသမီးအသင်းဟာအိုလံပစ်ပြိုင်ပွဲမှာ5ချိန်မြောက်ရွှေစိမ့်ရသွားခဲ့တာလည်းဖြစ်ပါတယ်။တတိယနေရာလူပွဲမှာတော့ဂျာမနီကကမ္ဘာချန်ပီယံစပိန်ကိုအနိုင်ရပြီးတော့တတိယရခဲ့ပါတယ်။ဘတ်စကတ်ဘောပြိုင်ပွဲတွေဘက်မှာတော့အင်ရှင်ပြင်သစ်တွေအရင်းနှိမ်ပြီးတော့အမေရိကန်တွေကအမျိုးသားမှာရောအမျိုးသမီးမှာပါအောင်ပွဲခံသွားခဲ့ပါတယ်။မျိုးသားဖိုင်နယ်မှာအမေရိကန်အသင်းကစတက်ဖန်ကာရီကအကောင်းဆုံးကစားပြီးတော့အမေရိကန်ကအင်ရှင်ပြင်သစ်ကို68-89ပတ်နဲ့အနိုင်ရပြီးရွှေစိမ့်ရခဲ့ပါတယ်။ဒါဟာအမေရိကန်အမျိုးသားဘတ်စကတ်ဘောအသင်းအတွက်တော့အိုလံပစ်ပြိုင်ပွဲမှာ၅ချိန်ဆက်တိုက်ပိုဆွဲရလည်းဖြစ်ပါတယ်။နေကနေကမြန်မာဘတ်စကတ်ဘောဖိုင်နယ်ပွဲမှာကတော့အမျိုးသားဖိုင်နယ်ထက်တောင်ပိုပြီးတော့ရင်ခုန်စရာကောင်းခဲ့ပြီးတော့နောက်ဆုံးစက္ကန့်အထိအကျိတ်နဲ့ဖြစ်ပြီးနောက်ဆုံးမှာအမေရိကန်ကပြင်သစ်ကို68မှ66မှနဲ့တမတ်ထဲနဲ့ကပ်ပြီးတော့အနိုင်ရသွားခဲ့ပါတယ်။ဗောလီဘောပြိုင်ပွဲတွေဘက်မှာတော့အမျိုးသမီးဘက်မှာအီတလီကပြီးခဲ့တဲ့2020တိုကျိုအိုလံပစ်ချန်ပီယံအမေရိကန်အသင်းကို3ပွဲပြတ်နဲ့အနိုင်ရပြီးရွှေစိတ်ရသွားပါတယ်။မျိုးသားဖိုင်နယ်မှာတော့အင်ရှင်ပြင်သစ်ကပိုလန်ကိုသုံးပွဲပြည့်နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်ခင်ဗျာဒီနေ့မှကမ္ဘာတဝန်းကဒုက္ခသည်တွေကိုကုသပြုပြီးတော့ဝန်ပြန်ခဲ့တဲ့ဒုက္ခသည်များဆိုင်ရာအိုလံပစ်အသင်းကတော့တတိယကျေးဇူးတစ်ခုရခဲ့ပါတယ်အမျိုးသမီး85ကီလိုတန်းလက်ဝတ်ပြိုင်ပွဲမှာစင်ဒီဝင်းနဲ့ဂျန်ကူအန်ဂမ်ဘာကတတိယကျေးဇူးရခဲ့ပြီးတော့ဒုက္ခသည်အသင်းအတွက် တခုရီသောစုစိတ်ကိုယူပေးနိုင်ခဲ့တာဖြစ်ပါတယ်။ပြည်ခုံမြေပြိုင်ပွဲတွေဘက်မှာတော့အမျိုးသမီးအမြင့်ခုံပြိုင်ပွဲမှာကမ္ဘာဆန်ကြီးချိုးထားတဲ့ယူကရိန်းနိုင်ငံကယာရိုစလာဗ်မဟူချစ်ကပထမရွှေစိတ်ရသွားခဲ့ပါတယ်။ဒီစုရတာနဲ့ရတဲ့စုချင်းငွေတွေကိုဘာလို့သွားမလဲဆိုတဲ့အပေါ်မှာမဟူချစ်ပြောတာကတော့
Слава нарешті усвідомила, що все ж таки олімпійська чемпіонка.
Чма аян бьо баре. Аку наок сон но олімпик чемпіон ဖြစ်ပါ ಬಿ. Да аян кэт кэ кэ баре. Ату тэ ပြေ чма аку лу кэт кэ дэ а чэй ма чма а ни нэ я аун лоу лай кэ лу ба. Чма ни нэ ди шуй дэзэй су тэ ку вэ я бу чан ни да ဖြစ် ಬಿ. Аку ро я лай ба ಬಿ.
Так, дуже важка, але ще важка, тому що в такі важкі часи все ж таки вдалося її вибороти.
Суді не пате ಬಿ чма брама зон бьо чен на ро. ကျမနဲ့အတူအလုပ်လုပ်တဲ့ကျမရဲ့အဖွဲ့ရှိပါတယ်။အဲဒါကြောင့်ရတဲ့စုကြီးတွေကိုသူတို့ကိုလည်းမျှဝေပေးသွားမှာဖြစ်တယ်လို့တချို့ကလည်းယူကရိန်းတပ်ဖွဲ့တွေနဲ့ပရိုက်တာအဖွဲ့တွေကိုလှူဒန်းသွားမှာပါ။အခုခါမှာယူကရိန်းတပ်တွေအတွက်ရန်ပုံငွေတွေရှာပေးနေတဲ့အဖွဲ့အစည်းတွေအများပြားရှိပြီးအခုနောက်ပိုင်းမှာကရန်ပုံငွေတွေရဖို့ခက်ခဲလာနေတာပါ။အ
ိုလံပစ်ပြိုင်ပွဲမှာစုစည်းရရှိတဲ့သူတွေကိုသက်ဆိုင်ရာနိုင်ငံတွေအလိုက်ပေးတဲ့စုကြီးတွေကတချို့ကိုအိန္ဒိယနိုင်ငံက The Economic Times သတင်းစာကဖော်ပြတာမှာတော့ဟောင်ကောင်ကရွှေစိတ်အတွက်အမေရိကန်ဒေါ်လာ 36,800 ငွေစိတ်အတွက် 38,400 နဲ့ကျေးစိတ်အတွက် 39,200 စင်ကာပူနိုင်ငံကတော့ရွှေစိတ်အတွက်ဒေါ်လာ 34,500 ငွေစိတ်အတွက် 38,300 ကျေးစိတ်အတွက် 38,600 ချိမြင့်ပါတယ်အိရှင်ပြည်သက်ကတော့ရွှေစိတ်အတွက်ဒေါ်လာ 18,000 ငွေစိတ်အတွက်ဒေါ်လာ 43,000 နဲ့ကျေးစိတ်အတွက်ဒေါ်လာ 22,000 ချိမြင့်ခဲ့ပြီးတော့ဒီပြိုင်ပွဲမှာစူးစိတ်အများဆုံးရခဲ့တဲ့အမေရိကန်ကတော့ရွှေစိတ်အတွက် 38,000 ငွေစိတ်အတွက် 23,000 နဲ့ကျေးစိတ်အတွက် 10,000 ကျွဲချိမြင့်ခဲ့ပြီးဂျပန်နိုင်ငံကတော့ရွှေစိတ်အတွက်ဒေါ်လာ 32,000 ငွေအတွက် 16,000 နဲ့ကျေးအတွက် 6,000 ချိမြင့်တာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ခြေတော်အစနိုင်ငံတွေဘက်ကစူးစိတ်ရရှိမှုကိုကြည့်ရရင်တော့ဖိလစ်ပိုင်နိုင်ငံကရွှေနှစ်ခုကျေးနှစ်ခုရပြီးတော့အဆင့်30ရခဲ့ပြီးတော့အင်ဒိုနီးရှားကရွှေနှစ်ခုကျေးနှစ်ခုနဲ့အဆင့်39ထိုင်းကရွှေတစ်ခုငွေ3ခုကျေးနှစ်ခုနဲ့အဆင့်44ရခဲ့ပြီးတော့မလေးရှားကကျေးနှစ်ခုနဲ့အဆင့်80စင်ကာပူကကျေးတစ်ခုနဲ့အဆင့်84အသီးသီးရခဲ့ပါတယ်ဖိလစ်ပိုင်ကဂျွန်ဘာမှာအမျိုးသားဘက်မှာရွှေစိတ်နှစ်ခုရခဲ့တာဖြစ်ပြီးတော့အင်ဒိုနီးရှားကအလေးမနဲ့ Sports Climbing အကစားနည်းတွေမှာရွှေတစ်စိတ်တစ်ခုစီရခဲ့တာပါထိုင်းနိုင်ငံကပန်ဒီဘက်ဝမ်ပန်ထနာခစ်ကတော့အမျိုးသမီး49ကီလိုတန်းတိုက်ကွန်ဒိုမှာရွှေစိတ်ရခဲ့တာဖြစ်ပါတယ်သူမဟာပြီးခဲ့တဲ့တိုကျိုအိုလံပစ်တုန်းကလည်းဒီပြိုင်ပွဲအမျိုးအစားမှာပဲရွှေစိတ်ရခဲ့တာကြောင့်အိုလံပစ်ပြိုင်ပွဲမှာ2ချိန်ဆက်တိုက်ရွှေစိတ်ရတာလည်းဖြစ်ပါတယ်။အခုချိန်အိုလံပစ်ပြိုင်ပွဲမှာထူးခြားတာတစ်ခုကတော့အာဆီယံနိုင်ငံတွေတဲကဘယ်နိုင်ငံကမှချက်တောင်ပြိုင်ပွဲမှာရွှေစိတ်မရခဲ့ပဲထိုင်းနိုင်ငံကငွေစိတ်တစ်ခု၊မလေးရှားကကျေးတစ်ခုနဲ့အင်ဒိုနီးရှားကကျေးတစ်ခုရခဲ့တာပဲဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်တင်ဆက်ပေးခဲ့တဲ့အားကစားကဏ္ဍပါရှင်မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်လေးတလှည့်ပြောပြပေးပါမယ်ရှင
်ရုရှားပိုင်ဘဲခရော့ဒေတာကိုအရေးပေါ်အခြေအနေဒီကနေ့ပဲကြီးညာလိုက်ရပါတယ်ယူကရိန်းဘက်ကဘုံးကျဲတိုက်ခိုက်ပြီးတဲ့နောက်အခုလိုအရေးပေါ်အခြေအနေကြီးညာလိုက်ရတာပါဘဲခရော့ဒေတာတွေမှာအခြေအနေတွေဆိုးဝါးလာနေတဲ့အတွက်ကြောင့်ဒေတာအုပ်ချုပ်ရေးမှူးက Telegram မှာပြောထားပါတယ်ယူကရိန်းဘက်ကတိုက်ခိုက်မှုကြောင့်နေအိမ်တွေပျက်စီးဆုံးရှုံးခဲ့တယ်လို့ရဲသားတွေတေဆုံးဒဏ်ရာရခဲ့တယ်လို့လည်းဆိုထားပါတယ်မြန်မာနိုင်ငံကိုရောက်လာတဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝန်ကြီးဟာဒီကနေ့နေပြည်တော်မှာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်။စစ်ကောင်ဆောင်နဲ့တွေ့ဆုံမှုအတွင်းမှာမြန်မာနိုင်ငံတည်ငြိမ်အေးဂျင့်အတွက်တရုတ်နိုင်ငံကထောက်ခံကြောင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာပေါ်ပေါက်နေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တိုက်ခိုက်မှုတွေကိုစန့်ကျင်ကြောင်းတရုတ်နိုင်ငံသားရဲ့ဝန်ကြီးကပြောဆိုခဲ့တယ်လို့လည်းနိုင်ငံပိုင်သတင်းတွေမှာဖော်ပြထားပါတယ်။ထိုင်းဝန်ကြီးချုပ်ဆက်သက်ထားဝီစင်ကိုကျင့်ဝတ်ဖောက်ဖျက်မှုနဲ့အပြစ်ရှိကြောင်းထိုင်းဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကဒီကနေ့ပဲဆုံးဖြတ်လိုက်တဲ့အတွက်ကြောင့်ယာရုကနေနှုတ်ထွက်ပေးရပါတော့မယ်။တရားသူကြီးကိုလက်ထိုးဖို့ကြိုးပမ်းမှုနဲ့ထောင်နှံချမှတ်ခံထားရသူကိုအစိုးရအဖွဲ့မှတာဝန်ပေးခဲ့တာဟာကျင့်ဝတ်ဖောက်ဖျက်ရာရောက်ကြောင်းစွဲချက်ပေါ်မှာတရားသူကြီး9ဦးအနက်5ဦးကအပြစ်ရှိကြောင်းမဲပေးခဲ့တာဖြစ်ပါတယ်။အစိုးရအဖွဲ့ကတော့လွှတ်တော်ကဝန်ကြီးချုပ်သည့်ရွေးချယ်တဲ့အချိန်ထိယာယီဆက်လက်တာဝန်ယူသွားမှာဖြစ်ပါတယ်ရှင်။
နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်လေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ္မာနဲ့မက်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rod McLean နဲ့ Robert Bass ဖြစ်ပါတယ်။ကျွန်မကစုမမရှင်ဒီညအစီအစဉ်မူဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်တော်ရရှင်တွေကိုကျေးဇူးအထူးပဲတင်ရှိပါတယ်။ VOA ရဲ့တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြည့်ကြပါသေးရှင်။Thank you.
်